Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2014ခုနှစ်ဩဂုတ်လ15ရက်တောက်ကြနေညပဲ VOE စီစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ဟုတ်ကဲ့ပါကျွန်တော်ငိမ့်ချမ်းပါပါကစ္စတန်နိုင်ငံမှာအတိုက်ခံခေါင်းဆောင်အင်မန်ခန်းရဲ့ကားတနက်နေ့အပြစ်ခံရပြီးအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပါတယ်။အနောက်အာဖရိကဒေသမှာအီဘိုလာဗိုင်းရပ်စ်ပိုးဟာအကူအညီပေးလုပ်သားတွေလုံဆောင်နိုင်တာထက်ပိုပြီးတော့မြန်မြန်ဆန်ဆန်ပြန့်နေတယ်လို့နိုင်ငံတကာဆေးကုသရေးအဖွဲ့အကြီးအကဲကပြောလိုက်ပါတယ်။ဆိုတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့အတူအခုပြောပြပေးမှာပါ
။ဒီကနေ့ညနေပဲဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့တနိုင်ငံလုံးအပြစ်ရရေးဒုတိယမူကြမ်းချော်တက်နိုင်ဖို့ပထမနှစ်စည်းဝေးမှာပဲစကားရက်တချို့ပေါ်နားလည်မှုရယူနိုင်ခဲ့ပြီဆိုတဲ့သတင်းထုတ်ပြန်ခဲ့တာကိုပြောပြပေးဖို့ရှိသလိုမြန်မာပြည်ကိုမကြာခင်ကမှရောက်လာခဲ့တဲ့အငင်းပွားစရာဖြစ်လာခဲ့ရတဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးရဲ့ခီးစဉ်အကြောင်းကိုရောအမေရိကန်နိုင်ငံဂျာယီဌာနကဘလို့တုံ့ပြန်ပါသလဲ
Request a hotel change from the Ministry of Foreign Affairs that was not able to happen for a variety of reasons given the small number of
မလွဲတာမရှောင်တာလို့ဒဏ်ခတ်ပိတ်ဆို့မှုသူပိုင်တဲ့တဲခုခံကိုဝင်ကြီးနဲ့အဖွဲတဲခုခဲ့ရတဲ့အကြောင်းရှင်းလင်းချက်ကိုလည်းကြားကြရမှာပါနိုင်ငံတကာသတင်းလွှာတွေထဲမှာတော့အီရတ်ဝင်ကြီးချုပ်ရဲ့တတိယအကြိမ်သက်တမ်းရွေးချယ်ခံမဲ့အခြေအနေတခါထိုင်းအမျိုးသမီးတွေကိုဝင်အငှားဆောင်ကြတဲ့လုပ်ငန်းကိုတာဝန်ရှိသူတွေကဘာကြောင့်ဖြုတ်ခွဲနှိမ်နှင်းတာပါလဲဆိုတာကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံကူဂျာဝါလာမြို့မှာအစိုးရစန့်ကျင်ရေးဆန္ဒပြချီတက်ဖွဲ့တွေကိုဥဆောင်လာတဲ့အတိုက်ခံကောင်းဆောင်အင်မန်ခန်းရဲ့ကားတနက်နေ့အပြစ်ခံရပြီးအပြန်အလှန်တိုက်ခိုက်မှုတွေဒီနေ့မှာဖြစ်ပေါ်ခဲ့ပါတယ်။ကားကိုကြီးစံထိမှန်ခဲ့ပေမဲ့ကောင်းဆောင်တန်းရမရခဲ့ဘူးလို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။အင်မန်ခန်းရဲ့ကားတန်းကိုလူတစုကလည်းကြောက်ခဲရီနဲ့ပေါက်ခဲ့ပါတယ်။အကျင့်ပြတ်ချစားနေတယ်လို့ဆွဆွဲပြီးဝန်ကြီးချုပ်နဝါရှရစ်အစိုးရကိုဖြုတ်ချဖို့အတွက်အင်မန်ခန်းနဲ့မွတ်စလင်တရားဟောဆရာတဟဲဦးကာတာရီတို့ဟာမြို့တော်အစ္စလာမဘတ်ကိုမော်တော်ယာဉ်တန်းကိုဥဆောင်ပြီးခြိတက်လာတာပါမြို့တော်အစ္စလာမဘတ်နဲ့မိုင်230ကျော်ကွာဝေးတဲ့လာဟိုးမြို့ကနေဂျာတာဘရီနီကလေးကအခုလိုခြိတက်လာခဲ့တာပါအစိုးရအနေနဲ့ဆန္ဒပြတာတွေကိုပိတ်ပင်ထားပေမဲ့အတိုက်ခံထောက်ခံသူတွေကိုခြိတက်ဖို့အတွက်မနေ့ကခွင့်ပြုခဲ့ကြတာပါမြို့တော်ကလမ်းမတွေမှာလုံခြုံရေးတပ်ဖွဲ့ဝင် 2,000 ကျော်လောက်ကိုချထားပါတယ်။အင်တာနက်နဲ့မိုဘိုင်းဖုန်းလိုင်းတွေလည်းနေရာတော်တော်များများမှာရပ်ဆိုင်းထားပါတယ်။မြို့တော်အစ္စလာမဘတ်မှာတပိတ်စခန်းဖွင့်ပြီးဝန်ကြီးချုပ်ရှရစ်ဆင်းမေးဖို့နဲ့နောက်ထပ်ရွေးကောက်ပွဲတစ်ခုမလုပ်ပေးမချင်းသူတို့ရဲ့ထောက်ခံသူတွေနဲ့အတူဆန္ဒပြမယ်လို့ကြေညာထားပါတယ်။ဝန်ကြီးချုပ်ရှရစ်အာနာရစီခဲ့တဲ့ပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲမှာမဲမတမာမှုတွေနဲ့ပြည့်နေတယ်လို့အင်မန်ခန်းကဆွဆွဲထားတာပါဇွန်လကအစိုးရစန့်ကျင်ဆန္ဒပြမှုတွေကိုရဲကဖြိုခွဲခဲ့ပြီးလွန်တဒါဇင်လောက်ထိဆုံးခဲ့ရတဲ့အတွက်တရားမျှတမှုပြန်ပေးဖို့ကိုလည်းကတ္တာရီကတောင်းဆိုနေတာပါအကြမ်းဖက်သမားတွေကိုနှိမ်နင်းတဲ့ဥပဒေတွေကိုသုံးပြီးသူ့ကိုထောက်ခံသူတွေကိုတာဝန်ရှိသူတွေကနှိပ်ကွပ်နေတယ်လို့လည်းကတ္တာရီကပြောပါတယ်ခင်ဗျာ
စစ်တမ်းခံရတဲ့ယူကရိန်းအရှေ့ပိုင်းဒေသအတွက်လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေတည်ဆောင်လာတာပါလို့ရုရှားအစိုးရကပြောဆိုထားတဲ့ရုရှားကုန်တင်ရင်းနှံကိုစတင်စစ်ဆေးနေပြီလို့ယူကရိန်းအရာရှိတွေကပြောပါရယ်လက်တလော့အရေးနိုင်နေတဲ့ရုရှားလိုလာသူယူကရိန်းခွဲထွက်ရေးတပုံတွေကိုလက်နဲ့ပြန်လည်တပ်ဆင်ပေးဖို့ဒါမှမဟုတ်လဲယူကရိန်းနိုင်ငံတွင်းလျှို့ဝှက်တိုက်ခိုက်ရေးလုပ်ဖို့ရုရှားတို့ကဒီရင်းနှံကိုအသုံးပြုနိုင်တယ်ဆိုပြီးယူကရိန်းအစိုးရကစိုးရိမ်နေတာဖြစ်ပါတယ်ရုရှားတန်ချက်ကကားရီနဲ့တခြားရင်တွေယူကရိန်းနယ်စပ်ကိုဖျက်ချော်နေတဲ့အကြောင်းသတင်းပီတိန်သတင်းစာကြီးတွေကနေရာပေးဖော်ပြခဲ့ပြီးတဲ့နောက်တောက်ကြာနေမှာတော့စိုးရိမ်မှုတွေမြင့်မားနေပါတယ်စစ်ဆေးခံဖို့ရက်ဆိုင်ထားတဲ့ရုရှားအထောက်ပံ့ရင်တန်းနဲ့မိုင်း20နီးပါးလောက်အကွာမှာရုရှားစစ်တပ်ရင်တွေကိုတွေ့ရတယ်လို့ Telegraph နဲ့ Guardian သတင်းစာကြီးတွေကဖော်ပြခဲ့ကြတာပါဒီသတင်းနဲ့ပတ်သက်လို့တော့ရုရှားဘက်ကရောယူကရိန်းဘက်ကပါအတည်ပြုမထားပါဘူးယူကရိန်းသဘုံတွေကိုလက်နဲ့တက်ဆင်ပေးနေတယ်ဆိုပြီးရုရှားတို့ကတော့ဆွဆွဲခံနေရတာကြားပါပြီရုရှားတို့ကသဘုံတွေကိုတိုက်ရိုက်လက်နဲ့တက်ဆင်ပေးနေတယ်ဆိုတာကိုညင်ပြီးအခုကုန်တင်ကား300လောက်ပါတဲ့ရင်တန်းကတော့ယူကရိန်းအရှေ့ပိုင်းကအတိဒုက္ခရင်ဆိုင်နေရတာတွေကိုရော့ပန်းအောင်ကူညီဖို့သာဖြစ်တယ်လို့ဆိုထားပါတယ်ရုရှားလိုလာသူယူကရိန်းခွဲထွက်ရေးသမားတွေကိုချေမှုန်းဖို့ယူကရိန်းအစိုးရတပ်တွေထိုးစစ်ဆင်နေတာမို့ဒေါညက်စ်နဲ့လူဟန်မြို့တွေအပါအဝင်ယူကရိန်းနိုင်ငံအရှေ့ပိုင်းမြို့တွေမှာစေဝါပစ္စည်းတွေရေနဲ့လျှက်စစ်မီးတို့ပြတ်တောက်နေတယ်လို့နိုင်ငံတကာအကူအညီပေးရေးအရာရှိတွေကလည်းပြောထားပါတယ်ရှင်
အနောက်အာဖရိကဒေသမှာ Ebola virus ပိုးဟာအကူအညီပေးရေးလုံသားတွေလှုပ်ဆောင်နိုင်တာထက်ပိုပြီးတော့မြန်မြန်ဆန်ဆန်ပြန့်နေတယ်လို့နိုင်ငံတကာဆေးကုသရေးအဖွဲ့အကြီးအကဲကပြောပါတယ်ရောဂါကူးစက်မှုခံနေရတဲ့နိုင်ငံတွေမှာဒီ virus ကိုကြောက်လန့်နေကြတဲ့အတွက်စစ်အတွင်းကအခြေအနေတွေလိုဖြစ်နေတယ်လို့နယ်စည်းမချဆရာဝန်များအဖွဲ့ဥက္ကဋ္ဌဂျိုအန်လီယိုကပြောပါတယ်အခုလိုကူးစက်မှုကိုထိန်းချုပ်ဖို့အတွက်6လလောက်အချိန်ယူရမယ်လို့သူကခန့်မှန်းပါတယ်နောက်အာဖရိကကို10ရက်တာခရီးသွားရောက်ခဲ့ပြီးတဲ့နောက်ဒီကနေ့ဂျနီဖာမြို့မှာဥက္ကဋ္ဌဂျိုအန်လီယိုကအခုလိုပြောခဲ့တာပါဒီလိုဒုက္ခရောက်နေတာကိုဖြေရှင်းဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ Indite Artite ဥဆောင်မှုကိုလည်းလိုအပ်ပါတယ်လို့ပြောခဲ့ပါတယ်။နောက်အာဖရိကဒေသမှာ Ebola virus ပြန့်နှံ့နေတဲ့ပမာဏကိုအကြီးအကျယ်လျှော့တွက်ထားကြတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြာတာပရင်းနေမှာသတိပေးလိုက်ပါတယ်။ Ebola virus ကြောင့် Guinea, Liberia, Nigeria နဲ့ Sierra Leone နိုင်ငံတွေမှာဒီနှစ်အတွင်းလူပေါင်း 1,000 ကျော်သေဆုံးခဲ့ရပြီးတဲ့အပြင်ဖျားနာသူအရေအတွက်လည်း 2,000 ထိရှိခဲ့ပါတယ်လို့ကုလသမဂ္ဂအေဂျင်စီကပြောပါတယ်။မနေ့ကသတင်းထုတ်ပြန်ချက်မှာတော့ဒီကိန်းကနန်းတွေဟာတကယ်ဖြစ်နေတာနဲ့တော်တော်ကွာခြားတဲ့အတွက်ကုလသမဂ္ဂအကြမ်းမာရေးအေဂျင်စီအနေနဲ့စိုးရိမ်ပါတယ်လို့ထုတ်ပြန်ပါတယ
်။ဆိုမာလီယာအစိုးရတပ်တွေနဲ့အာဖရိကပူးပေါင်းတပ်ဖွဲ့တွေကအရင်လက်နက်ကင်အခြေခံဟောင်းတအုပ်ကိုတစ်ဆာခံတဲ့ပြည်သူ့စစ်အဖွဲ့တစ်ခုတိုက်ခိုက်တဲ့ဒီကနေ့အတောက်ကြာနေ့အစောပိုင်းမြို့တော်မိုဂါဒီရှုမှာပြစ်ခတ်မှုတွေအပြင်းထန်ဖြစ်ခဲ့ပါတယ်။မြို့တော်မိုဂါဒီရှုအနောက်တောင်ဘက်ဝါရာဂျီယာရပ်ကွက်ထံမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းအနည်းဆုံးလူ10ဦးတို့သေဆုံးခဲ့တယ်လို့မျက်မြင်တွေ့သူတွေနဲ့ရရှိတွေကပြောပါတယ်။မတိမငိမ်ဖြစ်နေတဲ့မြို့တော်တွင်မှာကြားရလိမ့်မရှိတဲ့ပြင်းထန်တဲ့တနက်တန်တွေပောက်ကွဲတန်တွေကိုကြားရတယ်လို့ရပ်ကွက်တွင်ကကြောက်လန့်နေကြတဲ့ရပ်ကွက်သူရပ်ကွက်သားတွေက VOA ကိုပြောပါတယ်။အရင်လက်နက်ကအခြေခံဟောင်းအာမက်ဟာဆန်အတော်ကတော့တောက်ကြနေအာယုံမတက်မီအချိန်မှာအစိုးရတပ်တွေကသူ့အိမ်ကိုတိုက်ခိုက်တာကနေနှစ်ဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရတာလို့ VOA ဆိုမာလီယာဌာနကိုပြောပါရတယ်။တေချေဒဏ်ရာရသူတွေရှိတယ်လို့ပြောပေမဲ့ဘယ်နှယောက်တေချေထိခိုက်ဒဏ်ရာရလဲသိကြမသိသေးတဲ့အကြောင်းလဲသူကပြောပါရတယ်။အာဖရိကပူပေါင်းတပ်ဖွဲ့ဘက်ကတော့ဒါစီရဲ့အိမ်နာကလျှို့ဝှက်လက်နဲ့ထားရှိရာနေရာတစ်ခုကိုဝင်ရောက်ရှာဖွေဖို့ကြိုးစားတာမှာသူ့ရဲ့ပြည်သူစစ်တပ်ဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါရတယ်။အခုတော့တိုက်ခိုက်သူတွေကိုထိန်းထားနိုင်ပြီဖြစ်ပြီးလူ20ကိုဖမ်းဆီးတနက်15လက်နဲ့ကြီးစံတွေကိုတင်ဆက်ရမိထားတဲ့အကြောင်းပြောပါရတယ်။ဆိုမာလီတပ်တွေနဲ့အာဖရိကပူပေါင်းတပ်ဖွဲ့တွေလိုက်လံဖမ်းဆီးနေတဲ့အာမက်ဒါစီလို့လူသိများတဲ့အတော်ကတော့သူ့အိမ်ကနေထွက်ပြေးလွတ်မြောက်သွားတယ်လို့အာဖရိကပူပေါင်းတပ်ဖွဲ့ပြောခွင့်ရကနောက်ပိုင်းမှာထုတ်ဖော်ပြောဆိုပါရရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 12395လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 93235လှိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလှိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံ VOA American အတန်းကနေတင်းနေကိုဆက်လက်ကြီးညာပေးနေပါတယ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့ပုတ်ရဟမင်းကြီး Francis ကထောင်ပေါင်းများစွာသောလူငယ်တွေကိုပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာပစ္စည်းဥစ္စာနောက်ကိုမလိုက်ဖို့နဲ့စင်းရဲသားတွေကိုမွဲတေနေအောင်လှုပ်ထားတဲ့လူမဆန်တဲ့စီးပွားရေးစနစ်ကိုစန့်ကျင်ဖို့တိုက်တွန်းလိုက်ပါတယ်ပုတ်ရဟမင်းကြီးကအဲ့ဒီမိန့်ခွန်းကိုလူ 9,000 လောက်စန့်တဲ့ဒေဂျွန်းမျိုးကအားကစားယုံကြည်တယ်မှာပြောခဲ့တာပါကြာတာပရင်းကရောက်လာပြီးတဲ့နောက်ပုံရမင်းကြီးအတွက်ဒါဟာတောင်ကိုရီးယားနိုင်ငံမှာပထမဆုံးအချိန်လူအများရှိကိုထွက်ပြီးမိန့်ခွန်းပြောဆိုတာဖြစ်ပါတယ်အခုလိုမပြောခင်မှာဧပြီလကစီဝိုကရိုတင်မောနင်းမြုပ်မှုမှာတည်ဆုံခဲ့ရသူတွေရဲ့ကြံရစ်တဲ့မိသားစုနဲ့အသက်ရှင်ကြံရစ်သူတချို့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ကြာတာပရင်းရောက်ရောက်ချင်းမှာပဲတောင်ကိုရီးယားသမ္မတပက်ကွန်ဟေးနဲ့လည်းတွေ့ဆုံခဲ့ပြီးပူးရဲမိန့်ခွန်းလည်းပြောခဲ့ပါတယ်ပြောပြပြောင်ပြောင်ဆက်ဆံဖို့ဆိုတာတွေ့ဆုံဆွေးနွေးမှုတွေမှသာဖြစ်လာနိုင်ပြီးချင်းချောက်မှုတွေနဲ့ဆွတ်ဆဲမှုတွေကြောင့်မဖြစ်နိုင်ပါဘူးလို့စပိန်စကားပြောတဲ့ပုတ်ရဟန်းမင်းကြီးတပါးအနေနဲ့ရှာရှာပါပါအင်္ဂလိပ်လိုပြောခဲ့ပါတယ်။နောက်ပြီးသူကကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးကြိုးပမ်းချက်တွေဟာဒေသတစ်ခုလုံးကိုတက်ရောက်နိုင်ပါလို့လည်းမှတ်ချက်ပေးခဲ့ပါတယ်။သမ္မတပက်ကွန်ဟေးကလည်းတောင်နဲ့မြောက်ကိုရီးယားအနေနဲ့အကြောက်တရားတွေနျူကလ িয়ার လက်နက်တွေကိုစွန့်လွတ်ပြီးပြန်လည်ပေါင်းစည်းဖို့အတွက်အာရုံစိုက်သင့်တယ်လို့ပြောသွားပါတယ်။သူအနေနဲ့လည်းအခုလိုအလဲပတ်ခီးစင်မှာငိမ့်ငန်းရင်းနဲ့ပြန်လဲပေါင်းစည်းရဲ့အတွက်ဆူတောင်းတရားဟောပေးခဲ့တဲ့ပုတ်ရဟန်းမင်းကြီးကိုကျေးဇူးတင်ပါတယ်လို့လည်းပြောခဲ့ပါတယ
်။အမေရိကန်ပြည်တော်စုမေဆိုရီပြည်နယ်မှာလက်နက်မဲ့ဆဲကျော်သက်လူမဲတအုပ်ကိုရဲရဲရှိတအုပ်ကအသေးပြစ်ခတ်ခဲ့မှုအောက်မေ့ တတိယရက်အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းမှာထောင်နဲ့ချီတဲ့ပြည်သူတွေချီတဲ့ဆန္ဒပြနေကြပါတယ်။ညမိတ်ဆန္ဒပြပွဲတွေကျင်းပကြတဲ့မြို့ပေါင်း100နီးပါးမှာဂျာတာပရင်းနေတော်ကတော့ရဲတွေရဲ့လက်ချက်နဲ့တေဆုံးခဲ့ရသူအသက်18နှစ်အရွယ်မိုက်ကယ်ဘရောင်းနဲ့တခြားသူတွေအတွက်ဆန္ဒပြသူတွေခဏတာညှိနှိုင်းခဲ့ကြပါတယ်။ဂျာတာပရင်းရဲ့အစောပိုင်းမှာတော့သမ္မတဥပမာကအခြေအနေကိုထိမ့်ထိမ့်သိမ့်သိမ့်ရှိကြဖို့ပြောဆိုလိုက်ပါတယ်။မစ္စရီပြည်နယ်မြို့တော်အပြင်ကဖာဂူဆန်မြို့မှာဩဂုတ်လ9ရက်နေ့မိုက်ကယ်ဘရောင်းပြစ်ဒဏ်ခံခဲ့ရပြီးချိန်ကစလို့နေ့စဉ်ဒီပါရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်းဆန်ကပ်ဖြစ်နေတာဖြစ်ပါတယ်ရှင်
။အီရန်နိုင်ငံမှာအစွန်းရောက်အစ္စလမ်စစ်သွေးကြွတွေကိုတိုက်ဖို့အတွက်ကတ်လူမျိုးစုတွေကိုလက်နက်တပ်ဆင်ပေးမယ်ကိစ္စဆွေးနွေးပြီးညီညီညွတ်ညွတ်တစုတဝေးနဲ့တုံ့ပြန်ဖို့အတွက်ဥရောပသမဂ္ဂနိုင်ငံရေးဝန်ကြီးတွေဟာဒီနေ့မှအရေးပေါ်အစည်းအဝေးခဲ့ကြပါတယ်။အီရန်နိုင်ငံဝန်ကြီးချုပ်နိုအီအယ်မာလီခီကသူ့အနေနဲ့ယာရုကဆင်းပေးမဲ့အကြောင်းသူ့နေရာမှာအစားထိုးဖို့ရွေးချယ်ထားတဲ့သူကိုထောက်ခံသွားမယ်လို့ကြေညာပြီးတရက်အကြာမှာအခုလိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာအစည်းအဝေးခဲ့ကြတာပါ။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချမ်းနဲ့မတ်တင်ကီထိုက်တို့ကြေညာပေးခဲ့ကြတာပါအခုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးဒီတနိုင်ငံလုံးအပြစ်ရအဖွဲ့နဲ့ပြည်ထောင်စုငိမ့်ချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့အစည်းအဝေးပထမနေ့အခြေအနေကိုပြောပြပါမယ်တပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ဒုတိယမှုချမ်းအချောတက်နိုင်ရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာရန်ကုန်မြို့ကမြမငိမ့်ချမ်းရေးစင်တာမှာဆွေးနွေးနေကြပါတယ်အဲ့ဒီဆွေးနွေးပွဲအတွင်းတိုင်းရင်းသားအဖွဲ့တွေတောင်းဆိုတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့စကားရက်အပေါ်နားလည်မှုရခဲ့တဲ့အတွက်ဆွေးနွေးပွဲဟာအဆင်ပြေပြေနဲ့ညှိနှိုင်းနိုင်ခဲ့တဲ့အကြောင်းဆွေးနွေးပွဲပထမနေ့မှာပဲသတင်းထုတ်ပြန်လိုက်ပါတယ်နှစ်ဘက်ကြာညှိနှိုင်းရခက်ခဲနေတဲ့အချက်တွေပေါ်မှာပြည်လဲအောင်ညှိနှိုင်းလာနိုင်ပြီဖြစ်လို့နောက်ရက်တွေမှာလည်းအဆင်ပြေပြေညှိနှိုင်းနိုင်လိမ့်မယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကယုံကြည်နေကြပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ဒီပြည်လုံးဆိုင်ရာပြည်ခတ်ရစေးရေးစာချုပ်အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာပြည်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT ကကိုယ်စားလှယ်တွေဟာဒီကနေ့မနက်9နာရီကနေညနေ9နာရီထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ဇာတ်ကားကိုအစိုးရဘက်ကလိုက်ရောခဲ့တာကြောင့်ဆွေးနွေးပွဲဟာအခြေအနေအများကြီးတိုးတက်အောင်မြင်လာတယ်လို့အခုလိုပြောပါတယ်။
အဓိကအဖြစ်ကျွန်တော်တို့အရေးကြီးဆုံးအချက်တော့ကျွန်တော်တို့ဒီအင်တာနက်ဘက်ကပြင်ထားတဲ့ဒီမိုကရေစီရေးအမျိုးသားတန်လူရေးနဲ့ကိုယ်ပိုင်ပြတ်ခံနဲ့ကိုယ်အခြေခံတဲ့ဘာသာပြည်တော်စုတည်ဆောက်ဖို့အစိုးရဘက်ကလက်ခံလိုက်တယ်။အဲ့ဒါအားလုံးအရေးကြီးဆုံးချက်ဖြစ်တယ်။ဒီပေါ်မှာနားလည်မှုရကျန်တဲ့ချက်တွေကတော့နားလည်မှုရတယ်ပေါ့တော့ခေရတော့
ဒီကနေ့ဆွေးနွေးပွဲမှာအပြစ်ခတ်ရစဲရေးစာချုပ်ပါအခန်း9ခန်းအနက်ကအခန်း2ခန်းကိုဆွေးနွေးပြီးဆုံးသွားပြီးဖက်ဒရယ်စကလုံးပေါ်နားလည်မှုရခဲ့ပေမဲ့ကြံအချက်တွေအားလုံးပြည်လည်မှုရသွားတာမဟုတ်သေးကြောင်းလည်းဦးနိုင်ဟန်သာကဆက်ပြောပါတယ်အစိုးရဘက်ကဖက်ဒရယ်စကလုံးသုံးစွဲမှုအပေါ်လိုက်ရောတဲ့အတွက်တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကလည်းစာချုပ်မျက်နှာဖုံးစာမျက်နှာမှာတော်လှန်ရေးဆိုတဲ့စကားရပ်ကိုမထည့်သွင်းဖို့လက်ခံခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာဦးနိုင်ဟန်သာနဲ့အတူရှင်းလင်းခဲ့တဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖက်ဒရယ်တက်မရော်ဖွဲ့စည်းရေးစတဲ့အချက်တွေကိုအခန်း1အခြေခံမူများမှာထည့်သွင်းမဆွေးနွေးပဲနိုင်ငံရေးတွဲဆုံဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးဖို့နှစ်ဖက်သဘောတူညီခဲ့တာကြောင့်ညှိနှိုင်းဖို့ခက်ခဲနေတဲ့အပိုင်းကိုကျော်လွှားနိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်
။အခြေခံရတဲ့မူများမှာဆရာဦးနိုင်ဟန်သာတို့ဖက်ဒရယ်တက်မရော်ကအခြေခံတဲ့မူများဆိုတဲ့
ဒီမိုကရေစီရဲ့ဒန်းတို့ညီမရဲ့ကိုပိုင်ပြတ်ထန်းခွင့်ပေါ်အခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အခြေခံမူကိုဇူလိုင်လကုန်ပိုင်းကလိုင်ဇာမြို့မှာကျင်းပတဲ့တိုင်းရင်းသားထိပ်သီးညီလာခံကချမှတ်ခဲ့တာဖြစ်ပြီးဒီအခြေခံမူကိုအစိုးရဘက်ကလက်မခံရင်တပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်မရေးထိုးဖို့အတွက်လည်းတိုင်းရင်းသားအဖွဲ့အစည်းတွေဘက်ကဆုံးဖြတ်ထားတာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကဒီကနေ့အစည်းအဝေးအဖွဲ့မိန့်ခွန်းပြောကြားရမှာတော့နိုင်ငံတော်တမ္ပရာကဒီဆွေးနွေးပွဲအတွက်မူဝါဒတချို့ချမှတ်ပေးခဲ့ကြောင်းဒီမူဝါဒမှာတိုင်းပြည်ကခွဲထွက်တာနဲ့အချုပ်အခြာအာဏာကိုထိပါစေမဲ့ကိစ္စရပ်တွေကလွဲပြီးကြံချက်တွေကိုလွတ်လပ်စွာဆွေးနွေးကြဖို့တကားဖွင့်တာကြောင့်ဆိုတဲ့အချက်တွေပါရှိပါတယ် UPWC နဲ့ NCCT ဆွေးနွေးပွဲကိုဒီလ15ရက်နဲ့16ရက်မှာကျင်းပဖို့နဲ့လိုအပ်ရင်18ရက်နေ့အထိဆက်လက်ဆွေးနွေးဖို့ရည်မှန်းထားတာဖြစ်ပါတယ်ဆွေးနွေးပွဲပြီးပြတ်ရင်တော့16ရက်နေ့မှာနိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက် UPWC နဲ့ NCCT အပြင်နိုင်ငံရေးပါတီတွေကိုလည်းဖိတ်ခေါ်ပြီးအလွတ်တဘောညှိနှိုင်းဆွေးနွေးကြဖို့ရှိနေပါတယ်။ဒီကနေ့ဆွေးနွေးပွဲကိုတော့အစိုးရကိုယ်စားလှယ်အဖွဲ့ဘက်က UPWC ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းလွှတ်တော်ကိုယ်စားလှယ်ဦးသိန်းစောတမ်ဘရကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးတင်တိုင်ဝင်းတို့ဦးဆောင်တက်ရောက်ခဲ့တယ်လို့NCCT အဖွဲ့ဘက်ကတော့အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သာဘရိုစောခွဲထူဝင်းနဲ့ဗိုလ်ချုပ်ဂွန်မော်တို့ဦးဆောင်တက်ရောက်ခဲ့ပါတယ်
။ကိုမိုးစောပြပြသွားတာပါ။အခုတခါတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အတွင်းမှာတဲခိုးတဲ့နေရာနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အကြောင်းကိုလည်းပြောပြပေးပါဦးမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့မြန်မာပြည်ခီးစဉ်တွင်အရေးယူဒဏ်ခတ်မှုစီးရင်မှာပါဝင်နေသူတဦးပိုင်ဆိုင်တဲ့ဆိုတဲ့ဟိုတယ်မှာမလွှဲတာမရှောင်တာတဲခိုခဲ့ရတာသာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရှင်းလင်းချက်ထပ်မံထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်ရဲ့ဒဏ်ခတ်မှုစီးရင်မှာပါဝင်နေတဲ့သူတွေကိုအမြင့်စင်းကနေပယ်ဖျက်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ရှင်။
မြန်မာနိုင်ငံကအလက်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့ဒေသရင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ဖို့နေပြည်တော်မှာရောက်နေစဉ်တန်ခတ်ထားတဲ့လုပ်ငန်းရှင်တူရဲ့ဟိုတယ်တစ်ခုမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးတက်ခုခဲ့တဲ့အတွက်ဝေဖန်စရာတွေဖြစ်ခဲ့ရတဲ့အပေါ်အမေရိကန်တာဝန်ရှိသူတွေထပ်မံရှင်းလင်းခဲ့တာဖြစ်ပါတယ်။မြန်မာလုပ်ငန်းရှင် Max Usoso ပိုင်ဆိုင်တဲ့ Lake Garden Hotel မှာတက်ခုကိုမြန်မာတာဝန်ရှိသူတွေစီစဉ်ထားတာကိုပြင်ဆင်ပေးဖို့ပြောဆိုခဲ့ပေမဲ့နေရာခက်ခဲကြောင့်ဝန်ကြီးကယ်ရီတက်ခုခဲ့ရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူမယ်ရီဟက်ကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ
They request a hotel change from the Ministry of Foreign Affairs that was not able to happen for a variety of reasons given the small
Hotel ပြောင်းပြီးဖို့မြန်မာနိုင်ငံသားဝန်ကြီးဌာနကိုမေတ္တာရပ်ခံခဲ့ပါတယ်ဒါပေမဲ့လည်းအကြောင်းအမျိုးကြောင့်မဖြစ်ခဲ့ပါဘူးနေပြည်တော်ကိုရောက်ဖူးတယ်ဆိုရင်သိကြမှာပါလူတွေအများကြီးနဲ့ညီလာခံတွေကိုယ်စားလှယ်အဖွဲ့တွေနဲ့နေရာကတိတ်မကြီးလှပါဘူးကျမတို့မှလည်းအတိအကျလိုက်နာဆောင်ရွက်ရတာတွေရှိပါတယ်။ဝင်ကြီးနဲ့ကိုယ်စားလှယ်အဖွဲ့မှလူတွေဘလောက်များများပါတယ်ဆိုတာလိုက်သွားဖို့တဲ့သူတွေသိကြမှာပါ။ကျမတို့အေးအေးယူဒဏ်ခတ်မှုတွေအကောင့်ထဲဖွင့်နိုင်အောင်ကြိုးပမ်းမှုတွေမေးမိန်သွားစရာအကြောင်းလည်းမရှိပါဘူးဆိုတာကလည်းရှင်းပါတယ်။
မကြသေးခင်နှစ်တွေကဆက်လို့အပြောင်းလဲတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံနဲ့တိတိကျကျဆက်ဆံလာနေတဲ့အမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့မှုတွေကိုရှော့ပေါ်ပေးထားပေမဲ့ဒဏ်ခတ်မှုတချို့ကိုတော့ဆက်လက်ထားရှိဆဲဖြစ်ပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးပြင်မှတ်ထားအရေးယူခဲ့တာတွေအခုခါပြန်လည်ရှော့ပေါ်ပေးလာနေတာတွေကလက်တွေ့ကျတဲ့မူဝါဒတွေမှာဟုတ်ပါရဲ့လားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။ရေထွက်ပစ္စည်းလုပ်ငန်းရှင်ဦးနေဦးကတော့ဒဏ်ခတ်မှုတွေဟာပြင်မှတ်ထားသလောက်မထိရောက်တာတွေရှိတယ်လို့မြင်ပါတယ်။
ကျွန်တော်ပြောရတဲ့ဆိုတော့ကိစ္စတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာကျွန်တော်တို့စီးပွားရေးတွေပဲအမေရိကန်ဆန်ရှင်ကြောင့်ပဲကျွန်တော်တို့မှာဒုက္ခရောက်နေတာပဲကျွန်တော်တို့အခုအားလုံး industry တစ်ခုလုံးကပြန်လဲပြီးတော့ဘာမှလုပ်လို့မရဘူးလေအဲဟိုတကယ်လို့ဒီကတော့ချမ်းသာသွားကြတယ်အဲဆန်ရှင်တို့ကတကယ်စဉ်းရင်းပြီးတော့မှန်မှန်ကန်လို့ဒီကထပ်မွဲသွားတယ်ဒါကလက်တွေ့အခြေတစ်ခုကိုပြောပြတာကျွန်တော်ကဘာမှအားသေးခြင်းအားစံကွက်ခြင်းမရှိပါဘူးဆန်မားလည်းကျွန်တော်မတိုးသက်လို့ဒါနဲ့အထူးအားလို့ဖြစ်တယ်ဆန်ရှင်ဆက်လို့ခြင်းမလို့ခြင်းကသူ့တို့မူလကိုယ်ကထုတ်တဲ့လူရဲ့သဘောထားပဲသူကျင်းနိုင်ရင်ပြေးလိုက်ပါမကျင်းနိုင်ရင်မပြေးရင်ဒါပဲရှိရပါကျွန်တော်တို့အရက်ဆက်မှာတော့ညင်ရတာကဘာမှကျွန်တော်တို့ဘက်မှာ intake မလာဘူးအော်ဒီလူတွေလို့ထားတာတွေကအရင်တော့လောက်ထားတာရှိတယ်အခုသူကဒီတိုင်းရဲ့အကြောင်းလဲနဲ့နိုင်ငံရေးအကြောင်းလဲတွေမှာဘလောက် contribution လုပ်လဲသူတို့သုံးသပ်နေတယ်အော်သူတို့ရဲ့ပြည်ထောင်တိုင်းပြည်ကပြေးပြီးမပြေးရင်သူတို့ပဲသုံးပြရမှာလေ
တက္ကမူရီရဲ့ဒဇယ်ပိုင်းဖြစ်မြန်မာစစ်တပ်အရာရှိတွေစီးပွားရေးသမားတွေပါဝင်လူတချို့ကိုပြည်ဝင်ဗီဇာမပေးဖို့စီးပွားရေးအရာအဆက်ဆက်မလုပ်ဖို့လဲအမေရိကန်ကဆက်လက်တားမြစ်ထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံကပြောင်းလဲနေတဲ့အတူတားမြစ်ခံထားရတဲ့သူတွေကတချို့ကိုပဲဖြစ်ဖို့ဒါမှမဟုတ်စီးရင်နဲ့ထပ်သွင်းဖို့အမေရိကန်ကလေ့လာနေတယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါနမယောစီဝိုင်းစာဆောင်တစ်ခုဖြစ်တဲ့ Wall Street Journal ကတော့တက္ကသခံထားရတဲ့သူတွေအနေနဲ့အမေရိကန်ရဲ့စံသတ်မှတ်ချက်တွေနဲ့အညီလိုက်နာကျင့်ကြံပြီးနမပြည့်စင်းထဲမှာမပေါအောင်ကြိုးစားကြဖို့တိုက်တွန်းထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကိုကားဖော်ပြခဲ့ပါတယ်။ဇွန်လနောက်ပိုင်းမှာတော့လည်းနမပြည့်စင်းဝင်စီဝိုင်းသမားတွေနဲ့နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံခဲ့လို့စီဝိုင်းလုပ်ငန်းဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ဟာလည်းရှေ့လာတဲ့မြန်မာနိုင်ငံကိုတွားရောက်တဲ့အခါဒီကိစ္စကိုဆွေးနွေးဖို့စီစဉ်ထားတယ်လို့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။တော်ရရှိမြတ်ခင်ဗျာ။အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့
လုပ်ငန်းရှင်ကြီးတူရဲ့ဟိုတယ်မှာစခန်းချတဲခုသွားခဲ့ပါတယ်ဆိုတော့အမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားစေပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲလူကြကောင်ယုံလုပ်ပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925994 fax number 2323925992ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံ final လေးပြဖို့နိုင်ကြပါရစေခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်
စနေတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတခါတော့အီရတ်နိုင်ငံရဲ့အခြေအနေဘက်ကိုအလှည့်ပေးကြပါမယ်။အီရတ်ဝန်ကြီးချုပ်နူရီအယ်မာလီကီကဝန်ကြီးချုပ်တတိယအကြိမ်သက်တမ်းအတွက်စက်ပြီးအရွေးခံတော့မှာမဟုတ်ဘဲတမရကအဆိုပြုထားတဲ့ဝန်ကြီးချုပ်လောင်ဒေါက်တာဟေဒိုင်အယ်အဘာဒီကိုထောက်ခံသွားမယ်လို့ကြေညာလိုက်ပါတယ်။အစောပိုင်းတုန်းကတော့တမရရဲ့အဆိုပြုချက်ကိုသူကပယ်ချပြီးတရားရုံးကနေတဆင့်ဆက်လက်ဆန့်ကျင်သွားမယ်လို့ကြေညာထားခဲ့တာဖြစ်ပါတယ်။အီရတ်မှာဝင်ကြီးချုပ်အသစ်တက်လာရင် ISIL အစွန်းရောက်မွတ်စလင်တွေရဲ့တိုက်ခိုက်မှုတွေနဲ့တိုင်းပြည်အတွင်းဖျို့ဖျဲဖြစ်နေမှုတွေပေါ်ပြန်လည်စီးယုံနိုင်ရေးခက်ခက်ခဲခဲဆောင်ရွက်ရမှာဖြစ်တယ်လို့ VOA သတင်းတောက်ဇလတိကဟုတ်ကသတင်းပေးပို့ထားတာကိုတော့ဦးတန်းလွင်ထွန်းကတင်ပြပေးထားပါတယ်ရှင်
။မစ္စတာမလီကီဟာဂျာတာပရီနီညနေပိုင်းကလုပ်ခဲ့တဲ့ဒါဝါပါတီအတွင်းဆွေးနွေးပွဲတစ်ခုမှာသူရာထူးကဆင်းပေးမယ်ဆိုတဲ့အကြောင်းကြေညာခဲ့တာပါ။သူဟာပါတီတွင်းမှာရောပြည်တွင်းပြည်ပမဟာမိတ်တွေကြားမှာပါထောက်ခံမှုတွေဆုံးရှုံးနေတာပါအဲဒီနောက်မှာတော့သူ့ရဲ့ယာရုကိုဆက်ခံဖို့အမည်စရင်တင်သွင်းထားတဲ့ဝန်ကြီးချုပ်လောင်းအသင့်နဲ့အတူရှင်တွဲရရင်ရုပ်မြင်သံကြားမှာတတိယအကြိမ်ဝန်ကြီးချုပ်ယာရုအတွက်သူဝင်မပြိုင်တော့ပါဘူးလို့ကြေညာခဲ့တယ်ဘယ်ယူရှာဘယ်အရာ
ခီယူလ်ကရီမ်နိုင်ငံရေးလုံခြုံရေးနဲ့အစိုးရအသစ်ဖွဲ့နိုင်ရေးအကျိုးတွေကိုမျှော်လင့်ပြီးတော့ကျွန်တော်အနေနဲ့ဝန်ကြီးချုပ်ယာရုအတွက်ထပ်ပြီးမပြိုင်တော့ဘဲညီကိုတော့ဒေါက်တာဟေဒါအယ်အဘာဒီကိုထောက်ခံမှာကြောင့်ဒီနေ့ကြေညာရပါတယ်
အီရတ်မှာဆွန်နီမွတ်စလင်တွေတပုံထလာရတာဟာဝန်ကြီးချုပ်မလကီရဲ့နှစ်ပေါင်းများစွာဘာသာရေးခွဲခြားတဲ့မူဝါဒတွေကြောင့်ဖြစ်တယ်လို့အများကအပြစ်တင်ပါတယ်။သူဟာအမေရိကန်တပ်ဖွဲ့တချို့ကို2011ခုနှစ်နောက်ပိုင်းအထိအီရတ်မှာဆက်ထားရေးအတွက်လဲဝါရှင်တန်နဲ့သဘောတူညီချက်ရအောင်မလုပ်နိုင်ခဲ့ပါဘူး။တချိန်ကနိုင်ငံအတွင်းမှာဩဇာကြီးခဲ့တဲ့အနည်းစုဆွန်နီမွတ်စလင်တွေကိုနိုင်ငံရေးလောကကနေပယ်ထုတ်ပစ်ခဲ့တဲ့အတွက်လဲအခုဆွန်နီအစွန်းရောက်တွေတပုံထမှုအတွက်အမုန်းတရားတွေကိုပေါ်ထွက်စေခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်လောင်းအသစ်ဒေါက်တာအဘာဒီကိုတော့အမေရိကန်ဥရောပနဲ့အိန္ဒိချင်းအီရန်နိုင်ငံတွေကပါထောက်ခံထားပါတယ်။ဒါပေမဲ့လည်းအီရတ်နိုင်ငံရဲ့နိုင်ငံရေးအနာဂတ်ဟာအီရတ်နိုင်ငံသားတွေအပေါ်မှာပဲမူတည်တယ်လို့အမေရိကန်သမ္မတအိုဘားမားကပြောပါတယ
်။ We will continue air strikes to protect our people.
ကျွန်တော်တို့ရဲ့လူတွေနေရာဌာနတွေကိုကာကွယ်ဖို့လေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်သွားမှာပါ။ရှေ့တန်းမှာ ISIL စစ်သွေးရွာတွေကိုတိုက်ခတ်နေတဲ့အီရတ်နဲ့ကတ်တပ်ဖွဲ့တွေစီကိုလည်းစီးရေးကူညီတွေပို့ပြီးတုံ့ပြန်ပေးသွားမှာပါ။အရေးကြီးဆုံးကတော့ ISIL စစ်သွေးရွာရဲ့ရန်ကိုအီရတ်နိုင်ငံသားတွေအားလုံးကညီညီညွတ်ညွတ်နဲ့တံပြန်ခုခံနိုင်ကြဖို့ပါပဲ။အခုဝန်ကြီးချုပ်လောင်းအသစ်ဒေါက်တာအဘာဒီရဲ့ခေါင်းဆောင်မှုအောက်မှာပဲပေါင်းစုံပါဝင်တဲ့အစိုးရအသစ်တရက်ကိုဖွဲ့စည်းနိုင်မယ်အခွင့်အလမ်းတွေရမယ်လို့လည်းမျှော်လင့်ပါတယ်။
ပြင်းထန်တဲ့ဗြိတိန်နိုင်ငံတွေကလည်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးခဲ့ရတဲ့အီရတ်အနည်းစုဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့စစ်သွေးကြတွေကိုတံပြန်တိုက်ခိုက်နေတဲ့ကတ်ပြည်သူစစ်တပ်ဖွဲ့တွေကိုလက်နက်တပ်ဆင်ပေးဖို့ခရီးပြူထားပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကက
တ်တွေကိုကျွန်တော်တို့ဆက်ပြီးကူညီထောက်ပံ့သွားမှာပါ။လက်နက်နဲ့ခရမ်းမီးကြောက်တွေပို့ပေးဖို့လည်းဗြိတိန်နိုင်ငံကရှေ့ဆက်လှုံ့ဆော်သွားမှာဖြစ်ပါတယ်။
ဒါမှလည်းအီရတ်မှာဗြိတိန်နဲ့ပြင်သစ်တပ်ဖွဲ့တွေကိုယ်တိုင်ကိုယ်ကျဝင်ပြီးတိုက်ခိုက်မှုတော့မရှိပါဘူးလို့ပြင်သစ်နိုင်ငံသားရေးဝန်ကြီး Laurent Fabius ပြောပါတယ်။
C'est aux Américains qui reviennent d'agir.
ဒီစစ်မြေပြင်မှာကိုယ်တိုင်ဝင်ပြီးတိုက်ခိုက်ဖို့ကတော့အမေရိကန်တွေရဲ့ကိစ္စပါ။ကျွန်တော်တို့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအမေအာဏာတွေပေးမှဝင်ပြီးဆောင်ရွက်ဖို့ရှိပါတယ်။ဒါကလည်းလက်တလောဖြစ်မလာနိုင်သေးပါဘူး။
အီရတ်ဝန်ကြီးချုပ်အသစ်ဟာအမျိုးသားပြန်လည်ညီညွတ်ရေးအတွက်အတော်လေးအခက်အခဲတွေကြားကလှုပ်ဆောင်ရမှာပါ။မွတ်စလင်အစွန်းရောက်တွေခေါင်းထောင်ထလာမှုကြောင့်ဖြစ်ခဲ့ရတဲ့အပြည့်အစည်ဆုံးရှုံးမှုတွေအကြားမှာအီရတ်နိုင်ငံအနေနဲ့ပြန်ပြီးညှို့ညွတ်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့တော့သူယုံကြည်ပါကြောင်းဝန်ကြီးချုပ်လောင်းဒေါက်တာဟေဒါအယ်အဘာဒီကပြောကြားခဲ့ပါတယ်ခင်ဗျာ
အီရတ်နိုင်ငံမှာဝန်ကြီးချုပ်လောင်းရွေးချယ်မှုအခြေအနေကိုဦးတန်းလွင်ထွန်းပြောပြခဲ့တာပါအခုဆက်ပြီးထိုင်းနိုင်ငံကကိုယ်ဝန်အငှားဆောင်တဲ့လုပ်ငန်းအကြောင်းကိုလည်းပြောပြပေးပါဦးမယ်ရှင် တာသမီမထွန်းကားတဲ့နိုင်ငံသားတွေကထိုင်းအမျိုးသမီးတွေကိုအခကျင်းဝေးပေးပြီးအငှားကိုဝန်ဆောင်နေတဲ့လုပ်ငန်းဟာထိုင်းနိုင်ငံမှာတွင်ကျယ်နေပြီးဥပဒေအရအငင်းပွားပွဲဖြစ်နေတဲ့အဲ့ဒီလုပ်ငန်းကိုထိုင်းနိုင်ငံအတွင်းမှာဖြိုခွင်းနေပါတယ်ဒီအကြောင်းပြည်စုံကိုတော့ဘန်ကောက်မြို့ကနေစတီဗ်ဟာမန်ရဲ့သတင်းပေးပို့ထားတာကိုမတ်သိန်ကီထိုက်ကပြောပြပေးပါမယ်ရှင်
ထိုင်းနိုင်ငံအတွင်းမှာအငှားကိုဝင်လည်ပြီးမွေးဖွားလာတဲ့ကလေးငယ်တွေကိုခေါ်ယူသွားမဲ့နိုင်ငံသားအားလုံးတရားဝင်အုပ်ထင်းခွင်အတိအမှတ်ပြုတရားရုံးအမိန့်စာယူရတော့မှာဖြစ်တယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးဌာနခွဲနှစ်ရဲ့အကြီးအကဲရဲဘော်ချုပ်ဆူဝစ်ဘူအင်ဂျာရစ်ကတောက်ချာနေမှာ VOA ကိုအတည်ပြုပြောပါတယ်ထိုင်းနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အစိုးရကအခကျင်းဝေယူအငှားကိုဝင်ဆောင်နေတာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်နိုင်မဲ့ဥပဒေပြုဖို့အတွက်ခန့်အပ်ထားတဲ့ဥပဒေပြုလွှတ်တော်ကိုအဆိုပြုခဲ့ပါတယ်။ဒါကြောင့်မို့လဲချက်ချင်းကြီးဆိုသလိုအငှားကိုဝင်ဆောင်မှုလုပ်ငန်းကြီးတစ်ခုလုံးထိတ်လန့်ပွဲတက်ရောက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ထိုင်းနိုင်ငံဆေးကောင်စီရဲ့ဥက္ကဋ္ဌဒေါက်တာဆွန်ဆက်လိုကလာက VOA ကိုပြောပါတယ
်။ Most doctors stopped doing this because they worry.
ဆရာဝန်အများစုကစိုးရိမ်စေကြောက်ပဲအငှားကိုဝန်ဆောင်ကိစ္စတွေကိုရပ်လိုက်ကြပါပြီ။ထောင်ချမလားဒါမှမဟုတ်လည်းပြစ်မှုအဖြစ်သတ်မှတ်မလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဥပဒေထုတ်လာရင်တော့အစိုးရနဲ့ကျွန်တော်တို့ဆွေးနွေးရပါမယ်။ကလေးမရနိုင်သူတွေကလေးရအောင်ကူညီပေးဖို့ကကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့ဆေးဘက်ဆိုင်ရာစီးမျဉ်းစည်းကမ်းတွေအရအငှားကိုဝင်လွှဲမဲ့မိခင်တွေဟာကုန်ကြဆေးလောက်ကိုပဲခံစားဖို့ခွင့်ပြုထားပြီးမိဘအဖြစ်ခံယူမဲ့သူတဦးဦးရဲ့ဆွေမျိုးဖြစ်တဲ့လို့လည်းဖော်ပြထားတာပါ။ထိုင်းနိုင်ငံကလေးတငယ်လူငယ်တက်ကြီးရွယ်ဦးနဲ့ခိုကိုရမင်းများကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာရုံးရဲ့ညွှန်ကြားရေးမှူးချုပ် Miss Raffin Tip Siru Red ကတော့ထိုင်းအငှားကိုဝင်ဆောင်မိခွင်တွေကိုသုံးဖို့စဉ်းစားနေသူနိုင်ငံသားတွေကိုရက်တန်းကရက်ဖို့အကြံဉာဏ်ပေးနေသူဖြစ်ပါတယ်
has to be the relatives of the intended
မိဘဖြစ်ဖို့ရည်ရွယ်သူတွေရဲ့ဆွေမျိုးတော်ဆက်ရပါမယ်ဒါကြောင့်မို့နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံမှာဆွေမျိုးရင်းချာရှိဖို့ဆိုတာဘယ်လို့မှမဖြစ်နိုင်ပါဘူ
းဒါပေမဲ့လက်ရှိဆေးဘက်ဆိုင်ရာစီးမျဉ်းစည်းကမ်းတွေကမျိုးရိုးဗီဇရေးမိဘတွေနဲ့ဆွေမျိုးမတော်သူတွေကိုအငှားကိုဝင်ဆောင်ခွင့်ပြုထားတယ်လို့ဆေးဘက်ဆိုင်ရာအာဏာပိုင်တို့ကပြောပါတယ်ဒီဥပဒေရဲ့ပြော့ခွက်ဟာခွက်ကိုထိုင်းပွဲစားတွေနဲ့ဆရာဝန်တွေကအမျက်ထုတ်ပြီးနိုင်ငံတကာကမျိုးဥအလှူရှင်တွေအငှားကိုဝင်ဆောင်ရှာဖွေနေသူတွေအတွေ့နိုင်ငံသားဘာသာစကားတွေနဲ့အင်တာနက်ကနေဈေးကွက်ရှာနေကြတာဖြစ်တယ်လို့အာဏာပိုင်တို့ကပြောပါတယ်။ဒီနီးလန်းနဲ့ပဲကိုပိုင်ကိုဝင်မဆောင်နိုင်ကြတဲ့လိင်တူစုံတွဲတွေအပါအဝင်ထောင်ပေါင်းများစွာသောနိုင်ငံသားစုံတွဲတွေထိုင်းအမျိုးသမီးတွေကိုအငှားကိုဝင်ဆောင်စေခဲ့တာပါ။အခုအစိုးပြုထားတဲ့ဥပဒေမှာတော့အငှားကိုဝင်ဆောင်မဲ့မိခင်ဖြစ်သူကကလေးမိဘအဖြစ်ခံယူမဲ့သူတဦးဦးနဲ့ဆွေမျိုးတော်ဆက်ဖို့အထူးသဖြင့်ဖော်ပြထားပါတယ်။လိင်တူစုံတွဲတွေဒါမှမဟုတ်လက်ထပ်မထားသူတွေအတွက်အငှားကိုဝင်ဆောင်တာကိုတော့ခွင့်ပြုမှာမဟုတ်ပါဘူး။အရေးပါတဲ့ဆေးဘက်ပညာရှင်တွေနဲ့အရာရှိကြီးတွေကဒီဥပဒေသစ်ကိုအတိမပြုတ်ခင်မှာဂယူဒဆိုင်လေ့လာဖို့တိုက်တွန်းပြောဆိုနေကြပါတယ်။ဒီဥပဒေကိုမြန်မြန်အတည်ပြုဖို့လုပ်မယ်ဆိုရင်လက်ရှိနိုင်ငံသားတွေအတွက်ထိုင်းမျိုးသမီးတွေအငှားကိုဝင်ဆောင်ထားကြပြီးမွေးဖွားလာမဲ့ထောင်ပေါင်းများစွာသောကလေးငယ်တွေအတွက်ဘယ်သူအုပ်ထိန်းမလဲဆိုတဲ့အခက်အခဲတွေဖြစ်ကြရလိမ့်မယ်ဆိုပြီးဒေါက်တာဆွန်ဆက်လိုလင်ခါကပြောပါတယ်။အခုဥပဒေပြုရေးမှာကလေးငယ်တွေရဲ့အခွင့်အရေးကိုဦးစားပေးကာကွယ်ပေးတဲ့နောက်အငှားကိုဝင်ဆောင်မိခင်တွေနဲ့အငှားကိုဝင်ဆောင်စီပြီးမိဘအဖြစ်ခံယူဖို့လှုပ်ဆောင်နေကြသူတွေကိုလည်းအကာအကွယ်ပေးတဲ့လို့ကုလလူဦးရေနဲ့ရန်ပုံငွေအဖွဲ့ UNFP ရဲ့ထိုင်းနိုင်ငံဆိုင်ရာကိုယ်စားလှယ်ကက်စပါဖီကပြောပါတယ
် Contracts are often not enforceable if you were to take
စာချုပ်တွေကတခါတရံခိုင်ခိုင်မာမာမရှိပါဘူးထိုင်းနိုင်ငံမှာအငှားကိုဝင်ဆောင်ပြီးတော့မွေးလာတဲ့ကလေးကိုဒီဝင်စားရဆန်တမ်းမရှိပဲအော်စတြေးလျဝယ်ဖြစ်ဖြစ်နယူးဇီလန်ဝယ်ဖြစ်ဖြစ်တခြားနိုင်ငံကိုခေါ်သွားမယ်ဆိုရင်ဒီနိုင်ငံတွေကကလင်းငယ်တွေကိုလက်မခံနိုင်ကြတာတိတ်များပါတယ
်လိင်တူစုံတွဲတွေအတွက်အငှားကိုဝင်ဆောင်မှုကိုတားမြစ်ပြီးအငှားကိုဝင်ဆောင်လို့သူစုံတွဲတွေအနေနဲ့အ ਨੇ ဆုံးနှစ်နှစ်ကြာလက်ထပ်ထားသူတွေဖြစ်ဖို့လိုအပ်မယ်ဆိုပြီးပြီးခဲ့တဲ့နှစ်ကအိန္ဒိယမှာတားမြစ်လိုက်ပြီးတဲ့နောက်အငှားကိုဝင်ဆောင်မှုလုပ်ငန်းကထိုင်းနိုင်ငံမှာကျယ်ပြန့်လာခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့အငှားကိုဝင်ဆောင်လုပ်ငန်းကြီးဟာဆိုရင်လိင်တူစုံမဲ့သူတွေအတွက်ကလေးအငှားမွေးဖွားမှုတွေမဟုတ်ပါဘူးအိန္ဒိယနဲ့တရုတ်နိုင်ငံတို့ကတားယောက်ျားကလေးမွေးဖွားလူသူတွေအတွက်လဲဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဘူရွေးမြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဩဂုတ်လ15ရက်တောက်ကြနေ့ညပိုင်းတန်လှန့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီသတင်းပတ်စင်ကဏ္ဍထုတ်လွှင့်မယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသုတဆုံးလင်းအမေရိကန်တခွင်နဲ့အတူ
အဲ့လိုဒါကိုအများဆုံးရနိုင်ပဲနေရာတော့အဲ့ဆိုလာများတွေကိုအသုံးပြီးတော့အများဆုံးနဲ့ဈေးချိုဆုံးရနိုင်တယ
်နေစွမ်းအင်သုံးလျှက်စစ်စွမ်းအားတွေမြန်မာပြည်မှာတွင်ကျအောင်အသုံးပြုလာနိုင်တော့မလားဆိုတာကိုသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်နိုင်ကြပါရဲ့ရှင်ဒီလိုသတင်းပတ်စင်ကဏ္ဍတွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်Indianapolis အခြေစိုက် BACI လို့ခေါ်တဲ့မြန်မာ American Community အဖွဲ့ရဲ့မကြသေးခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရတက္ကရ2000ကစလို့အမေရိကန်မှာလာရောက်အခြေချနေထိုင်ကြတဲ့မြန်မာဒုက္ခသည်ဥယေဟာ33,000ကျော်နေပါပြီ။အဲ့ဒီအထက်မှာ Indiana ပြည်နယ်မှာအခြေချတဲ့အရေအတွက်ကတော့ 18,500 ရှိပြီးအများစုကချင်းတိုင်းရင်းသားနဲ့ဇိုမီတိုင်းရင်းသားတွေဖြစ်ကြပါတယ်။ဒီလိုတောင်းနဲ့ချီတဲ့မိသားစုဝင်တွေကအထက်တန်းအောင်မြင်ခဲ့ကြတဲ့ကျောင်းသားတွေကြားထဲမှာတော့ကောလိပ်ပညာသင်ကြားနိုင်တဲ့အနေအထားက2012ခုနှစ်မှာ43ရာခိုင်နှုန်းရှိပြီးအခု2014ခုနှစ်မှာ82ရာနှုန်းအထိတိုးလာတယ်လို့သိရပါဗျ။ဒင်ဆွမ်းမန်ဟာဇိုမီတိုင်းသူတစ်ယောက်ဖြစ်ပြီးအင်ဒီယားနာတက္ကသိုလ်ဘလွန်မင်တန်မှာပထမနှစ်စတင်တော့မဲ့တက္ကသိုလ်ကျောင်းသူလောင်းလည်းဖြစ်ပါတယ်။သူ့ရဲ့ပညာသင်ကြားမှုအတွေ့အကြုံနဲ့ပတ်သက်လို့ဒင်ဆွမ်းမန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
ကင်းစမန်ကချင်းဒုက္ခတဲ့အနေနဲ့ဘယ်တော့အမေရိကန်ပြည်ထောင်စုကိုရောက်လာပါလဲရှင
်။ 2017 January 19.
ဆက်ရောက်ပြီးတော့ဒီမှာချိတ်ချပါလေ။
Indianapolis, Indiana.
အဲ့တော့ဘယ်ရွယ်လဲ
။ 26
ရှင်။26ရွယ်မှာရောက်လာပြီးတော့သမီးဘဝအတွေ့အကြုံတွေပြောပြပေးပါလားအထူးသဖြင့်ပညာရေးနဲ့ပတ်သက်ပြီးတော့ပါရည်ဝင်တ
ော့သမီးအသက်ကြီးဆိုနေနေလို့ခက်ခဲရှိရမယ်အစားတော့ဆယ်တန်းကနေစခင်းဖြစ်အဲ့သမီးဆယ်တန်းရောက်တဲ့အချိန်မှာ credit card တွေမပြည့်ဘူးအဲ့ဒါနဲ့အောင်ခွင့်မပြီးဘဲနဲ့ဒီနှစ်ပြန်တက်ခိုင်းတဲ့အမျိုးရှိရရှင
်အဲ့ဒီတော့
ဒီနှစ်2014မှာဆယ်တန်းပြီးရရှင
်ဆယ်တန်းပြီးတဲ့အခါကျတော့အခုဒင်းစွန်ကတက်ကူတက်မယ်ပေါ့
University Bloomington မှာသမီး2014 summer scholarship ရပြီးမှအခုသမီး summer နလသွားတက်ပြီးပြီအဲ့ဒီတက်ပြီးမှ college အတွက် secret ရပြီးပြီရှင်ခေါပြီးမှအခု August 20 ချန်ပြန်တော့ရမယ်ရှင် for the
ပြန်တက်ရမယ်ဆိုတော့ဘာမေဂျာယူထားလဲသမီ
း chemistry
ဓာတုပေတာပေါ့ဒီမြန်မာနိုင်ငံချင်းပြည်ရဲ့နေနေရပြီးတော့ဒုက္ခသည်စခန်းကနေ Indiana ကိုဘလို့အဆင်စင်ရောက်လာလဲနည်းနည်းပြောပြပေးပါလား
အပြင်မှာအဲ့ချင်းဒီနယ်မှာမနေလို့ရှင့်အဲ့ဒီစကိုင်းတိုင်းမှာနေလို့ရှင့်စကိုင်းတိုင်းကနေမလေးရှားမှာလာတယ်ပြင်မှာမလေးရှားကနေ Yes Indianapolis တစ်ဆင
့်ကိုရောက်လာတာပေါ့နော်ဟုတ်ကဲ့အဲ့လိုအဆင်စင်ရောက်လာတော့ပညာရေးနဲ့ပတ်သက်ပြီးတော့ပါရောပညာသင်တာမပြည့်ရအောင်လို့ဘလို့လုပ်သွားလဲ
တမီးမိမာပြင်မှာတော့ရှီတန်းပြီးပြီရှင
့်ဟုတ်ကဲ့
တန်းပြီးတဲ့အချိန်မှာမလေးရောက်တဲ့အချိန်မှာတမီးကအလုံးလုံးခုဆုံးလဲအတိတ်ကနေပြီဆိုအမျိုးက refugee ကျောင်းဆိုရအရှိအဲ့ဒီခတ်တဲ့တောင်းမှာတိပြန်ရှင်အဲ့ဒီကနေသူတို့ speaking နည်းနည်းပတ်အင်္ဂလိပ်စကား this အစကနေသင်ပြရှင်
Okay အဲ့တော့ဒီရောက်လာတဲ့ခါကျတော့အထက်တန်းကျောင်းကိုတန်းတက်လာဟုတ်လား
တမီးအသက် economic ကြီးဆိုတော့သူတို့အထက်တန်းစတက်ခိုင်းရှင
် Okay အဲ့လိုအထက်တန်းကျောင်းတက်တဲ့ခါမှာမြန်မာနိုင်ငံကတော့ ရှစ်တန်းအောင်ခဲ့တာပေါ့နော်နောက်တော့မလေးရှားရောက်ပြီးတော့ဒီထက်တန်းကိုတန်းတက်တဲ့ခါကျတော့ဘယ်လိုအခက်အခဲတွေရင်ဆိုင်ရပါလဲ
တမီးကမလေးရှားတော့အင်တကန်နဲ့ပပရင်ထိုင်တယ်မဲ့တမီးတင်ထားရအရန်နည်းနည်းတည်းဆိုအခုဒီရောက်တဲ့ချင်းတမီးပြောတဲ့စကားကိုတကယ်ချင်းလည်းနားမလဲဆရာလည်းနားမလဲဆိုအရန်အခက်အခဲတွေ့ရလို့ရှိတယ်အဲ့တော့တမီးကဒုက္ခတွေကိုကုရဲတယ်ရှိတယ် BSC က
မင်းကိုပ
ြမစ်မိုက်ကသူကကုနေပြီးပြီးမှသူတို့ကhomework တွေပဲကုနေပြီးမှသူကလည်းတစ်ဆင့်တမီးအခု college တနေနဲ့အချိန်ကုနေပြီးရှင
်အဲ့တော့ဒီလိုမျိုးဒီကြောင်းတက်တဲ့အခါမှာပေါ့နော်ဒီကြောင်းသားတွေကလည်းအစ်စ်တငယ်ချင်းတွေလည်းအစ်စ်ရမယ်နောက်ပြီးဆရာဆရာမတွေလည်းအစ်စ်နောက်ပြီးတော့တင်ကြတဲ့ဘာသာကလည်းပို့ပြီးတော့စုံသွားမှာပေါ့နော်ဒါအပြင်ပေါ့နော်မိသားစုမှလည်းစာဝတ်နေရလည်းရှိမှာပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ပါရောတွေ့ကြုံရတဲ့စိတ်ဝင်စားဖွယ်ရာဖြစ်ကလေးတွေရှိတာတမီးအခက်အခဲရှိရလို့ရှိရင်လည်းဘယ်လိုကိုကအခက်အခဲကိုဖြေရှင်းခဲ့လဲပေါ့နော
်တမီးစာရုံတော့ကဆိုအင်္ဂလိပ်စကားတမီးတို့ဒီနေ့ဟာအားလုံးအင်္ဂလိပ်နဲ့ဆိုတော့တမီးအတွက်အရင်ခက်ခဲရှင
်ဟုတ်ကဲ
့အဲ့ဒါတမီးကအဲ့ဒီသူတို့အဲ့ဒီအင်္ဂလိပ် class ပဲမဟုတ်ဘဲနဲ့တခြား class တွေရောဒါတို့ပြီးတော့တခြားတင်ချာရောသူတို့အားလုံးပမာဏနဲ့မဟုတ်တော့ဘဲနဲ့အင်္ဂလိပ်နဲ့ဆိုတမီးကစကားလုံးတွေများလုံးလို့လေတမီးက dictionary တွေပါပဲပမာဏ dictionary ကနေအဲ့ပြန်ကြည့်ပြီးမှအားလုံး American တွေကသူတို့တနိုင်စာချစ်တဲ့စံတမီးက၄နာရီ၅နာရီလောက်ဒီမှာအချင်းယူပြီးမှကျေရရရှင
်အဲ့လိုမှန်မှန်စူးစမ်းသွားတဲ့ခါကျတော့အမှတ်ကောကိုတက်ကြွမ်းမှုမှရောဘယ်လိုတွတ်တက်မှုတွေရရှိလဲ
တမီးမိမှာပြောမှဆိုဆရာကြီးကတမီးတို့အိုင်ဒီယာတိတ်မီယူဆရာကြီးပြေးဟာပြီးအလုပ်ချက်ပြီးမှပါအမျိုးစာချစ်ရတယ်ဒါပေမဲ့တမီးဒီရောက်တဲ့အချိန်မှာဆရာကြီးကသူတို့အိုင်ဒီယာကိုမပြောတော့မနဲ့တမီးရဲ့အိုင်ဒီယာကိုမိတဲ့အချိန်မှာတမီးတို့ဆိုအရင်တကယ်ရှင်အဲ့လိုမျိုးဆိုတော့အိမ်မှာကုမီပါမိမှာစီညိုတွေကိုတမီးရောစကားနဲ့ကောအဲတမီးရောစကားနဲ့ရှင်မိတယ်သူတို့ကိုအချိန်မြန်ပါပြီးမိပြီးမှအဲ့ဒီအင်္ဂလိပ်နဲ့ translate အမျိုးပြန်လုပ်တယ်ရှင
်အဲ့တော့တော်တော်လေးဒီအသေးစိတ်ကိုအချိန်ပေးပြီးတော့ကိုစူးစမ်းခဲ့ရတာပေါ့အဲ့လိုစူးစမ်းတဲ့နေရာမှာအောင်မြင်မှုရလက်ကရောဘလို့ရှိလဲမသိဘူ
းအခုဆိုတရားဒီ US ရောက်တာ3နှစ်ရှိပြီဆိုတော့တမီးအမျိုးပုံမှန်စာချင်းနဲ့အမျိုးလေ့ကျင့်ရင်းနဲ့တမီးအခုဆိုကိုယ့်အနေကို idea တွေပါလို့ဆက်လာနေနေပြီးမှကိုယ့်ရဲ့ idea တွေလည်းဘူးပြီးမှသူတို့မိရင်ခုနေပြီးမှချီအောင်မှုရှိလာပြီရှင
်အဲ့တော့စာမီးပွဲတွေဘာတွေမှာဖြေတဲ့အမှတ်တို့ဘာလို့မှာရောဘလို့တွတ်တက်မှုတွေ့ရလဲ
တမီးအဆိုင်ဆုံးမှာရောက်တဲ့ဆိုတော့ဖြေတွေဒီလိုရရှင်အခုအမျိုးပုံမှန်စာချီပြီးမှပုံမှန်အမျိုး idea တွေရေးချင်မှုများလာတော့တမီးအခု every bar ရလာပြီရှင်အမှတ်တွေအနည်းပါးရလာပြီရှင်
ဒီ college တဲ့ခါမှာအမေရိကန်နိုင်ငံမှာပေါ့နော် SCT ဆိုတဲ့ဒီတက္ကသိုလ်လျှောက်ညာမှာဝတ်တဲ့အမှတ်စာမှုပဲကိုဖြေရတဲ့ခါကျတော့ dim sum အနေနဲ့ဘယ်လိုစူးစမ်းပြီးဖြေလဲနောက်ပြီးတော့ရလက်ကရောဘယ်လိုရှိလဲ
တမီးစာရုပ်ကလေးကအဲ့ဒီ SCT စာအုပ်တွေကိုတမီးတို့ ESL အဲ့ဒီစာရီကစာအုပ်တွေဒီကိုဒီနေ့တရက်ဆိုပြီးမှတမီးတင်ချောင်း English ရော practice ပို့ပြီးမှစာရီစမှာမိရခြင်းဆန်တာရောက်တဲ့အချိန်မှာတကယ်ပြန်ဖြေတဲ့အချိန်မှာတမီးအဲ့အရင်ဒီမှာလေလေကူပြီးမှမှလည်းပြီးမှကောင်းစီလေး
အခု college တက်တော့မယ်ဆိုတော့ဒီမစွမ်းတို့ဒီရှင်းဒုက္ခတွေလေး American ပြည်တော်စုမှာတော်တော်များများလေးရောက်နေတာပေါ့နော်အထူးသဖြင့်ဒီမစွမ်းတို့ခြေချတဲ့ Indiana မှာဆိုလို့ရှိရင်ချင်းမီသားစုကတော်တော်များတယ်ဆိုတော့ချင်းမီသားစုတွေကြားမှာလေဒီ college တက်ဖို့ရည်ချင်းမိတဲ့လူတွေတိုးလာတယ်ဆိုတဲ့ခါကျတော့ဒီတခြားချင်းမျိုးသမီးတင်ငယ်ချင်းနေနေရောစာချစ်တဲ့နေရာမှာနော်ဆွေးနွေးတဲ့နေရာမှာတယောက်နဲ့တယောက်နဲ့အကူအညီပေးတာပေါ့နော်ပံ့ပိုးမှုတွေပေါ့ရှိလားမသိဘူ
းโอเคရှိရဲ့ရှင်သမီးတို့အခု summer college ကအခု summer ကနေသမီးတက်တဲ့ချိန်မှာသမီးတို့အဲ့ဒီ IU women တမဆုံ Burmese ကလာရတူရေဆိုရှိရလို့ရှိရဲ့ရှင်သမီးတို့ညကျန်သမီးတို့အိမ်စာတွေကိုစပွဲတစ်ခုမှာအတူချက်ပြီးမှ idea တွေကို clear ကြရရှင
်အခုတက်ကတူတက်တော့မယ်ဆိုတော့ဘဝမှာပေါ့နော်ဒီမစွမ်းနေနဲ့ဘာဖြစ်ချင်လဲ
တမီးဖြစ်ချင်တာကတော့အခုတောင်းတက်ပြီးမှ pharmacist ဖြစ်တဲ့အချိန်ဖြစ်ချင်နေစေတမီးကျက်ပြီးတဲ့အချိန်မှာတော့ US မှာတော့ဟိုရှေ့ဆရာဝန်တွေရှေ့ကျက်ပြီးများလို့ဆိုတော့မြန်မာပြည်မဟုတ်တဲ့နိုင်ငံကပေါ့ရှေ့တဲ့နိုင်ငံရှေ့မကူနိုင်တဲ့နိုင်ငံတွေဆိုတော့တမီးသွားလို့ပြီးမှအမျိုးတမီးရဲ့တက်တဲ့ဒီနေ့တောင်းမှုကတို့ပြန်လို့ချင်နေရှင
်အများစုကတော့ဒုက္ခတွေတွေဆိုတဲ့ခါကျတော့ဒီနေထိုင်ရရလေနည်းနည်းအခက်ခဲရှိရလေရုန်းကန်ရလေအဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဒီမှာလေတမန်မိသားစုတွေဆိုလို့ရှိရင်လေဒီအထက်တန်းကျောင်းရောက်ပြီဆိုလို့ရှိရင်ကို့အသုံးစရိတ်လေးရှိရအောင်ကို့ကကို့အလုပ်ထွက်လုပ်တာတွေလည်းရှိတယ်လေကျောင်းအပြီးမှာပေါ့နော်အဲ့ဒါမျိုးတွေရောတင်းစွမ်းလောက်ပါလားရှင
်ခုကျောင်းတက်မဲ့ကျောင်းကအဲ့ဒီသူတို့ full scholarship ပြီးတော့ဆိုတော့တမီးပိတ်ဆံဘာမှကွန်ဆန်မရှိဘူးရှင်။ဆိုတော့တမီးကအလုပ်တစ်ခုနဲ့ဆိုတော့တမီးကအင်္ဂလိပ်စကားလည်းတကယ်အင်္ဂလိပ်လိုပြန်မပြောနိုင်ဘူးဆိုတော့တမီးကစာကြည့်ဖို့ပုံပြမှချင်းပြီးချင်းရှင်
။ဆိုတော့ဟိုအရင်တုန်းကရောတန်းကြောင်းတက်နေတုန်းကရောထိန်ပိုင်လှုပ်လှုပ်တာတွေရောရှိလားမသိဘူ
း။တမီးကတော့တမီးတို့ zombie community မှာရှင်စကပြန်အဲ chess card memory တက်စကပြန်တွားလိုက်ပြီးရရှင်။အညိုလိုက်တဲ့အချိန်မှာတမီးကိုမဟုတ်ဘူးတစ်ဆယ်နဲ့ဆယ်မျိုးပြီးပါလိမ့်ရှင်။
အဲ့တော့ကိုတုံးရတာဗောလေတမိလိုမျိုးပေါ့နော်တခြားဒုက္ခတွေလည်းအများကြီးရှိမှာပဲနိအလားတူပဲမြန်မာနိုင်ငံမှာလည်းတမိတို့ရဲ့ချင်းပြည်နယ်မှာဗောနော်တမိနေခဲ့တဲ့ဇဂိုင်းတိုင်းမှာလည်းတမိအယွယ်ကျောင်းသူကျောင်းသားတွေအများကြီးပဲရှိမှာဗောနော်အဲ့ကကြတော့လူငယ်ရဲ့စွမ်းရည်မြင့်တင်ပြီးတော့ကိုစားပြီးတော့ကိုဘွားကိုကောင်းအောင်ကိုချေတော့ဗောကိုရနိုင်အောင်ဒင်းစွမ်းကျိုးပန်းခဲ့တဲ့နမူနာလေးအထူးယူပြီးတော့ဗောနော်ဘလို့အကြံပေးခြင်းပါလဲရှင
်တမိနေပြောမယ်ဆိုတော့တမိဒီရောက်စားလုံးကဆိုရင်တမိအင်းလေးစကားလေးတိတ်မတန်ဘူးဘာမှလည်းမပြောတတ်ဘူးတမိပြောချင်တဲ့အခုချိန်ရှိခေါ်လိုက်တဲ့အချိန်မှာတမိပြောချင်တဲ့အတိုင်းဆရာကြီးဆရာမဆီမှာတမိဆန္ဒပြင်ကြတယ်မပြောနိုင်ဘူးဒါပေမဲ့တမိကစိတ်မလျှော့ဘူးဆင်အရာရာတိုင်းမှာသူဖြစ်ချင်တဲ့ဟာကိုဘယ်လိုပဲတားဆီးမရပါစေစိတ်မလျှော့ဘဲနဲ့ကြိုးစားသွားမယ်ဆင်ရှင်တမိတို့ဖြစ်ချင်တဲ့ဖန်နိုင်ကြနိုင်မယ်လို့တမိယုံကြည်ရဲ့ရှင
်ကျေးဇူးအများကြီးတင်ပါတယ်တင်းဆောင်ခုလိုစိတ်ရှိရှိနဲ့ရှင်းပြတဲ့အတွက်နော်အောင်မြင်ပါစေလို့လည်းဆုတောင်းပါတယ
်ကျေးဇူးပါရှင်
တလှလတန်းစီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာပါဒီစီစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးနားဆင်ရမယ်ခန္ဓာကတော့သုတဆုံလင်အမေရိကန်တခွင်အစီစဉ်ဖြစ်ပါတယ်တမိုင်းမှာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမှော်ကွန်းတင်ခဲ့ရတဲ့ဩဂုတ်လအတွင်းအခိုက်တန့်တွေကကောင်းလို့ရရာတွေကိုရေးချဲ့ပြီးအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကမခင်ဖြူထွေးနဲ့အတူတင်ပြပေးထားပါရဲ့ရှင်
မကင်ပြူတီဒီတစ်ပတ်တော့အမေရိကန်ပြည်သူတွေနဲ့နာမကကဘာသူကဘာသားတွေကောင်းကျိုးဖြစ်စေမဲ့သဘောတူညီချက်ကိုလက်မှတ်ထိုးလိုက်တဲ့အမေရိကန်သမ္မတတယောက်အကြောင်းနဲ့ဆားလိုက်ကြရင်ကောင်းမလားလို့ဗျကိစ္စကတော့ကုလသမဂ္ဂပြည်ညင်စာချုပ်အကြောင်းလေအဲ့ဒီကုလသမဂ္ဂပြည်ညင်စာချုပ်ကိုအမေရိကန်သမ္မတဟယ်ရီထရူမန်က1945ခုဩဂုတ်လ10ရက်နေ့မှာလက်မှတ်ထိုးလိုက်တာအမေရိကန်အထက်လွှတ်တော်ကအဲ့ဒီနေ့ဇူလိုင်လ28ရက်နေ့မှာအတည်ပြုပေးလိုက်တဲ့အဲ့ဒီကုလသမဂ္ဂပြည်ညင်စာတမ်းကိုအမေရိကန်ကတတိယမြောက်နိုင်ငံအဖြစ်နဲ့လက်မှတ်ထိုးလိုက်တာတဲ့
အဲ့ဒါကအခုကျမတို့နားလည်ထားတဲ့ကုလသမဂ္ဂဆိုတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတရားဝင်မဖွဲ့စည်းခင်ကုလသမဂ္ဂဖွဲ့ဖို့ပြင်ဆင်နေကြတဲ့ကာလဖြစ်မယ်နဲ့တူတယ်နော်
။မကင်ဖြူထွေးမေးတာကိုလုံရင်တူရှင်းဖြေရမယ်ဆိုရင်တော့ဟုတ်တယ်လို့ပဲဖြေရမှာပဲဗျ။လူညွန်ရေးကောင်စီအများအားအဖွဲ့ဝင်နိုင်ငံတွေအားလုံးကလက်မှတ်ထိုးပြီးတဲ့နောက်နှစ်လကျော်ကြာတဲ့အခါ1945ခုနှစ်အောက်တိုဘာလ24ရက်နေ့မှာကုလသမဂ္ဂအဖွဲ့ကြီးကိုစတင်တည်ထောင်လိုက်ကြတာလေ။
ကုလသမဂ္ဂအဖွဲ့ကြီးဖြစ်ပေါ်လာဖို့အမေရိကန်ပြည်ထောင်စုကအဓိကစူးစမ်းလှုပ်ဆောင်ခဲ့တဲ့ဆိုတာကတော့စာရီထဲမှာဖတ်ဖူးပါတယ်ရှင်။
သေးကြတာပေါ့ဗျာအတ္တလန်တိတ်စာချုပ်လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဗြိတိသျှအစိုးရအကြာက1940ခုနှစ်မှာရရှိလိုက်တဲ့သဘောတူညီချက်ကကုလသမဂ္ဂဖြစ်လာဖို့တရေစတဲ့ပေးလိုက်တာပဲဗျအဲ့ဒီနောက်1944ခုနှစ်မှာနိုင်ငံတကာအဖွဲ့အစည်းတစ်ခုပေါ်လာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝါရှင်တန်ဒီစီမြို့မှာဒမ်ဘာတန်အုတ်စ်ကွန်ဖရင့်ဆိုတဲ့အလို့သဘောဆွေးနွေးပွဲတစ်ခုကိုပြုလုပ်ခဲ့ကြတယ်လေအဲ့ဒီကနေဆက်ပြီးအမေရိကန်နိုင်ငံအနောက်ဘက်ချန်ဆန်ဖရန်စစ္စကိုမြို့မှာ1945ခုနှစ်ကအဖွဲ့ဝင်နိုင်ငံ50နဲ့ဆွေးနွေးညှိနှိုင်းပြီးစီးပွားရေးနဲ့လူမှုရေးကောင်စီတချင်းချင်းမှာအချုပ်အခြာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုခုဖြစ်လာမဲ့ဒေသကိုကြီးရှုဆောင်ရှောက်ပေးရတဲ့ Trusteeship Council လို့ခေါ်တဲ့နေမြေဆောင်ချော်ရေးကောင်စီနဲ့ကုလသမဂ္ဂရဲ့အတွင်းမှုချုပ်ယုံတို့ကိုစတင်တည်ထောင်လိုက်တာလေ
။ဒါနဲ့နေပါဦး။ Atlantic Charter ကိုလက်မှတ်ရေးထိုးတော့ကအမေရိကန်သမ္မတ Harry Truman မဟုတ်ဘူးမဟုတ်လား။သူက၄နှစ်လောက်စောတယ်ဆိုတော့အဲ့ဒီချိန်က Harry Truman မဟုတ်ဘူးဆိုတာကျွန်မမှတ်ထားမိတယ်လို့ပဲ
ဒီတစ်ခေါက်တော့တယ်လဲညာနေကွန်မြူနီပါလားမခင်ပြထွေးရဲ့အဲ့ဒီ Atlantic Charter ကိုသမ္မတ Franklin Roosevelt နဲ့ဗြိတိသျှဝန်ကြီးချုပ် Winston Churchill တို့က1940ခုနှစ်ဩဂုတ်လ14ရက်နေ့မှာလက်မှတ်ထိုးလိုက်ကြတာလေဒုတိယကမ္ဘာစစ်ကြီးအတွင်းဥရောပတိုက်တစ်ခုလုံးပြားကျလို့နေပါဖြစ်ခဲ့ရတဲ့အပြင်တခြားအာရှနဲ့အာဖရိကတိုက်တွေမှာပါလူအသက်ပေါင်းများစွာဆုံးရှုံးပြီးစီးပွားဥစ္စာတွေပျက်စီးဆုံးရှုံးခဲ့ရတဲ့အနိဋ္ဌာယုံတွေနောက်ထပ်ကြုံတွေ့ခံစားခြင်းမရှိရတော့အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒုတိယကမ္ဘာစစ်ပြီးပြီးချင်းမှာပဲအဲ့ဒီ Atlantic Charter ကိုလက်မှတ်ထိုးလိုက်ကြတာအထူးချုပ်ပြောရမယ်ဆိုရင်တော့ကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးဖြစ်လာအောင်ပေါ့ဗျာအဲ့ဒီသဘောတူညီချက်ကိုအမေရိကန်သမ္မတနဲ့ဗြိတိသျှဝန်ကြီးချုပ်တို့နှစ်ဦးကနေဒါနိုင်ငံကအတ္တလန္တိတ်သမုဒ္ဒရာအတွင်းကစစ်သင်ပွဲပေါ်မှာလေးဝက်ဆွနေပြီးသဘောတူလိုက်ကြတာတဲ့။ဒါကြောင့်လဲအတ္တလန္တိတ်ချာတာရဲ့လို့ဖြစ်လာတာပေါ့ဗျာ
။အဲ့ဒါကနေမှတဖြည်းဖြည်းနဲ့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းကြီးဖြစ်လာပြီးစစ်ပွဲတွေမဖြစ်အောင်ကြိုတင်ဟန့်တာတဲ့သဘောတူညီချက်တွေအမျိုးမျိုးပေါ်ပေါက်လာတာပေါ့နော်
။ဟုတ်တယ်ဗျ။ ဒါပေမဲ့တိတဲ့အတိုင်းပဲအဲ့ဒီနောက်ပိုင်းမှာလည်းအကြောင်းမျိုးမျိုးကြောင့်စစ်ပွဲတွေအကြင်ကြင်ဖြစ်ခဲ့တာလည်းမှတ်ခင်ဖြူထွေးတွေ့တဲ့အတိုင်းပဲလေလူတွေရှိနေသေးတော့စစ်ပွဲတွေကလုံးဝချုံချင်းသွားဖို့တော့လွယ်မယ်မထင်ဘူးဗျနှီးပညာတွေတိုးတက်လာတာနဲ့အညီနောက်ပိုင်းလက်နက်စမ်းတွေပေါ်လာတဲ့အတွက်အမေရိကန်ပြည်ထောင်စုကဆိုအခုလူမပါတဲ့အဝေးထင်းဒုံးရင်တွေကိုတိုက်ပွဲတွေမှာအသုံးချနေပြီလေနှီးပညာဆိုလို့မြန်မာပြည်မှာနာမည်ကြီးလူကြိုက်များတဲ့စင်ကာအချုပ်ဆက်အကြောင်းလည်းပြောရအောင်မယ်ဗျ
အဲ့ဒီအချုပ်ဆက်အကြောင်းကတော့သိပါရှင်မြန်မာပြည်ကကျမတို့အိမ်မှာတောင်တလုံးရှိသေးတယ်ကြာကြာအသုံးခံလို့ဆိုပြီးတော့လူတွေကတော်တော်ကြိုက်ကြတယ်လေ
အမေရိကန်နိုင်ငံသား Isaac Singer ဆိုတဲ့သူတီထွင်ထားတဲ့အဲ့ဒီ Singer အိမ်သုံးအချုပ်ဆက်ကို1852ခုနှစ်အောက်တိုဘာ7ရက်နေ့မှာအမေရိကန်အစိုးရကမူပိုင်ခွင့်ချပေးလိုက်တာလေ
အောက်မလီ1852ခုနှစ်ဆိုတော့ဒုတိယအင်္ဂလိပ်မြန်မာစစ်ပွဲလည်းမဖြစ်သေးဘူးသီဘောမင်းလည်းအင်္ဂလိပ်တွေလက်ထဲပါမသွားသေးဘူးနော်မြန်မာပြည်မှာတော့အဲ့ဒီအချုပ်ဆက်နဲ့အတိုင်းအတာတစ်ခုထိနှိစက်မှုရှိခဲ့ပေမဲ့အဲ့ဒီလောက်စောလိမ့်မယ်လို့မထင်ခဲ့မိဘူ
းတချို့မြန်မာပြည်ကိုရောက်လာတဲ့ပစ္စည်းတွေကသူများတိုင်းပြည်မှာနေပေါင်းများစွာအသုံးပြုကြပြီးမှရောက်လာကြတာလေအထူးသဖြင့်တော့နှစ်ဆရာစုအစောပိုင်းမှာရောက်လာတဲ့ပစ္စည်းတွေများတာပေါ့ဗျာအခုနောက်ပိုင်းတော့နိုင်ငံတကာမှာပေါ်တဲ့အသစ်အစမ်းတွေလည်းမြန်မာပြည်ကိုချက်ချင်းရောက်လာနေကြပါပြီဗျဒါနဲ့အဲ့ဒီစင်ကာအချုပ်ဆက်အကြောင်းကိုဆက်ရမယ်ဆိုရင်သူတီထွင်လိုက်တဲ့အဲ့ဒီအချုပ်ဆက်ကအဝတ်တွေကိုပုံမှန်အဖြောင့်ချုပ်လို့ရရုံနဲ့မကဘူးအခွင့်အောက်တွေပါလုတ်ပြီးတော့ချုပ်လို့ရတယ်တဲ့အဲ့ဒီမူပိုင်ခွင့်ကြပြီးနောက်ထပ်7နှစ်လောက်ကာလအတွင်းမှာလည်းသူ့ရဲ့အချုပ်ဆက်ကိုကောင်းတဲ့ကောင်းအောင်အသက်အစမ်းတွေတီထွင်လုတ်ဆောင်ခွင့်မူပိုင်ခွင့်ပေါင်း20လောက်အစိုးရကချပေးခဲ့တယ်တဲ့နောက်သူအချုပ်ဆက်တွေပို့ပြီးတော့တင်းတင်းကြဲကြဲရောင်းလို့ရအောင်အဲ့ဒီ Isaac Singer နဲ့စီးပွားရေးအကျိုးတူလုတ်ဖက် Edward Clark တို့ပူးပေါင်းပြီးအရေးကြငွေသွင်းတဲ့စနစ်ကိုစတီထွင်လိုက်ကြတယ်လေနောက်ပိုင်းဆက်အဟောင်းတွေပြန်သွင်းရင်ဆက်အစ်အတွက်ငွေလျှော့ပေးတဲ့စနစ်ကိုလည်းသူတို့ကပဲစတီထွင်လိုက်ကြတယ်တဲ့ခနေ့ထိအသုံးပြုနေကြတဲ့အဲ့ဒီလိုကွန်ပျူစီရောင်းချတဲ့စနစ်ကြောင့်ပဲသူတို့ရဲ့စင်ကာအချုပ်ဆက်ကုမ္ပဏီဟာကမ္ဘာမှာအကြီးဆုံးနဲ့အကြောင်းအရဆုံးအချုပ်ဆက်ကုမ္ပဏီဖြစ်လာခဲ့တာလေ
စမုတ်ထွန်းကားတဲ့နိုင်ငံတွေကြတော့လေအစိုးရကိုယ်တိုင်ကမြေတောင်မြောက်ပြီးလုပ်ပိုင်권တွေပေးထားတော့အသစ်အစမ်းတွေထွက်ပြင်းရင်ထွက်နေရပဲနော်ကျမတို့တိုင်းပြည်ကတော့ကုန်ကျစရိတ်ကနေအခုချိန်ထိကိုတက်မလာသေးဘူးအင်းနီချင်းထိုင်းတို့ဗီယက်နမ်တို့ကထွက်တဲ့ Made in Thailand တို့ Made in Vietnam တို့တောင်မှအမေရိကမှာရောတခြားနိုင်ငံတွေမှာပါတွေ့နေရတာကြားလာပြီ
။ကဲပါ။ပစ္စည်းမဲ့ဒေါ်လာတွေထွက်နေပါနဲ့။တဖြည်းဖြည်းတော့ဖြစ်လာမှာပေါ့ဗျာ။စိတ်ရှည်ရှည်ထားပြီးစောင့်ကြည့်ပါဦး။အခုဆက်ပြီးတော့ပနားမာတူမြောင်ကြောင့်ဆက်ပြောရအောင်မယ်ဗျ။အောက်ကလ15ရက်နေ့ဟာပနားမာတူမြောင်ကိုပထမဆုံးသင်္ဘောစတင်ဖြတ်သွားတဲ့နေ့လေ။အတိအကျပြောရမယ်ဆိုရင်တော့1914ခုနှစ်အောက်ကလ15ရက်နေ့ပေါ့ဗျာ။အဲ့ဒီပထမဆုံးဖြတ်သွားတဲ့သင်္ဘောကတော့အမေရိကန်နိုင်ငံကကုန်တင်သင်္ဘောကြီး SS Anchon နဲ့ပနားမနိုင်ငံကိုဖြတ်ပြီး Atlantic နဲ့ Pacific သမုဒ္ဒရာနှစ်ခုကိုဆက်ဆက်ပေးထားတဲ့မိုင်50လောက်ရှိတဲ့အဲ့ဒီပနားမတူမြောင်ကို9နာရီလောက်ဖြတ်မောင်းလိုက်ရတယ်လို့ဆိုတယ်ဗ
ျဒီပနားမတူမြောင်ဆက်ဆက်ဖို့အတွက်ဘယ်လိုစိတ်ကူးရသွားကြတယ်မသိဘူးနော်တော်တော်ထူးဆန်းတယ
်ဒီတူမြောင်ကိုတကယ်တော့ပြင်သစ်တွေက1880ခုနှစ်မှာစဆောက်ခဲ့ကြတာဗျအမေရိကန်နိုင်ငံကအဲ့ဒီစီမံကိန်းလက်ပြောင်းယူလိုက်တဲ့1904ခုနှစ်မတိုင်ခင်အထိပြင်သစ်တွေကဒီတူးမြောင်းစီမံကိန်းကို73နှစ်လောက်လှုပ်လာပြီးမှအင်ဂျင်နီယာနှိပညာပိုင်းဆိုင်ရာအခက်အခဲတွေအပြင်ငှက်ဖျားယောဂနဲ့ငှက်ဝါအဖျားယောဂစတဲ့ကုသယောဂတွေကြောင့်လူအသေးပြောက်များလွန်းလာကြောင်းစီမံကိန်းကိုဆက်လုပ်ဖို့လက်လျှော့သွားခဲ့တာတဲ့အဲ့ဒီချင်းကနေကုသတဲ့ယောဂတွေရဲ့ပြဿနာဖြေရှင်းအောင်အမေရိကန်စစ်တပ်အင်ဂျင်နီယာတွေကဝင်နေတဲ့ရေတွေကိုဆုတ်ထုတ်ပစ်တာအလုတ်သမားတန်ရာဝန်းကျင်မှာအိန္ဒာကအစတန်ရှင်းစင်ကြံအောင်နေထိုင်ကြဖို့တင့်ကျပ်တဲ့စီကံသတ်မှတ်ချက်တွေထုတ်ပြန်တာတွေလုပ်ခဲ့တယ်လေအဲဒီနောက်ပြဿနာအတော်ပြေလည်သွားပြီးအမေရိကန်အင်ဂျင်နီယာတွေကတူးမြောင်းကြီးပြီအောင်ဆက်ဆောက်လိုက်ကြတာပဲဗျအဲဒီပထမဆုံးအမေရိကန်ကုန်တင်သင်္ဘောစဖြတ်တဲ့1914ခုနှစ်အောက်တိုဘာ15ရက်နေ့ကိုပဲပနားမာတူးမြောင်းတရားဝင်စဖွင့်တဲ့နေ့အဖြစ်သတ်မှတ်လိုက်ကြတာလေ
ဒါဆိုအဲဒီပနားမာတူးမြောင်းကိုအမေရိကန်ပြည်ထောင်စုကပိုင်တာပေါ့နော်
20ရာစုနှစ်မကုန်ခင်အထိတော့ဟုတ်တယ်ဗျ1999ခုနှစ်ဒီဇင်ဘာလမှာအမေရိကန်ပြည်ထောင်စုကတူးမြောင်းကိုပနားမအစိုးရလက်ထက်ကိုတရားဝင်လွှဲပြောင်းပေးလိုက်တယ်လေပနားမတူးမြောင်းကြောင့်ကမ္ဘာကုန်သွယ်ရေးဟာလည်းအတော်လေးကိုတိုးတက်ပြောင်းလဲသွားခဲ့တယ်ဗျအထူးသဖြင့်တော့ရေကြောင်းပို့ဆောင်ရေးကိုပို့ပြီးတော့လွယ်ကူချောမွေ့သွားစေတယ်လေ
ဒါဆိုတနည်းတနည်းသင်္ဘောတွေလည်းအများကြီးဖြတ်ကြမှာပေါ့နော
်တူးမြောင်းစဖွင့်တဲ့1914ခုနှစ်မှာသင်္ဘောအရေအတွက်1000လောက်ဖြတ်တန်းခဲ့ရာကအမြင့်ဆုံးဖြစ်တဲ့2008ခုနှစ်မှာသင်္ဘောအရေအတွက်ပေါင်း14,920ဖြတ်တန်းခဲ့တဲ့ဒီပနားမတူးမြောင်းကြီးဟာကမ္ဘာထူးဆန်းအဖွဲ့ခုနှစ်ခုတည်းကတစ်ခုဖြစ်တယ်လို့အမေရိကန်မြို့ပြအင်ဂျင်နီယာအဖွဲ့ကသတ်မှတ်ခဲ့တယ်လေ
နှစ်ပေါင်း100ကျော်အောင်တူးမြောင်းကြီးကိုဆက်ပြီးတော့အခိုင်အမာတည်ရှိနေအောင်စောက်သွားကြတဲ့အင်ဂျင်နီယာတွေတော်လိုက်ကြတာနော
်စောက်စောက်ပြီးကလေးကသူတို့လည်းဂျားထဲမှာအချင်းချင်းပြင်ဆင်မှုတွေတော့ဆက်လုပ်ရတာပေါ့မခင်ပြထွေးရဲ့တောက်လျှောက်ကြီးကောင်းလာတာတော့မဟုတ်ဘူးပေါ့အဲ့ဒီစီမံကိန်းဟာအဲ့ဒီအချိန်တုန်းကအမေရိကန်ပြည်ထောင်စုအတွက်အကြီးမားဆုံးလှုပ်ဆောင်မှုတဲ့စီမံကိန်းကြီးပဲတဲ့ကဲပြောလာတာလည်းများပြီဒီတစ်ပတ်တော့ဒီမှာပဲနားလည်ကြအောင်ဆိုရဲ့ ရှေ့တစ်ပတ်မှာအောက်ကလာတဲ့ကြံတဲ့စိတ်ဝင်စားစရာအကြောင်းတွေကိုဆက်ပြောကြသေးတာပေါ့ဗျာ
။ကောင်းပါပြီရှင်
။သွားရချင်းအပေါင်းဘုသူတအဖျားဖျားတိုးပွားနိုင်ကြပါစေခင်ဗျာ။
တူဒါဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြညာပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုတော့အင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင်
။မြန်မာနိုင်ငံဟာစွန့်ရင်တရားစတာပိုးများတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးဒေသရင်းမှာလည်းရေအားလျှက်စစ်တဲ့သဘာဝဓာတ်ငွေကိုတင်ပို့ရောင်းချနေတဲ့နိုင်ငံမှာအခုလိုစွန့်ရင်တရားစတာပိုးကျွေပေမဲ့အခုမှတိုးတက်ဖွံ့ဖြိုးရေးအတွက်အပြင်းထန်ကြိုးစားနေရတဲ့မြန်မာနိုင်ငံမှာကြီးလက်ဒေတာမျက်စင်မီတုံးနိုင်မှုအတွက်နေစွန့်ရင်သုံးဆိုလာပြားတွေကအရေးပါတဲ့ခဏမှရှိနေပါတယ်။ဘာကြောင့်ပါလဲ။
နေရာကြီးစွန့်ရင်နံပါတ်1နေတိုင်းရနေတယ်အလကားရတဲ့စွန့်ရင်ပေါ့နော်။နံပါတ်2ကဟိုလျှက်စစ်လိုရာကိုချက်ချင်းသူထုတ်ပေးနေတဲ့နေအောင်ရတာနဲ့ပေါ့နော်။တူတူကောက်တယ်လည်းလျှက်စစ်တာကျွန်တော်တို့ချက်ချင်းရနိုင်တယ်။တခြားဆွားရည်နဲ့ဆိုရင်ဒီလောက်မြန်မြန်ဆန်ဆန်လျှက်စစ်ကိုတုတ်ပြီးတော့တခြားနည်းတွေနဲ့ဆိုလာလောက်မြန်မြန်ဆန်ဆန်မရနိုင်ဘူးပေါ့နော်
။မြန်မာနိုင်ငံကဆိုလို့ရှိရင်ရေနံနဲ့တဘာဝဓာတ်ငွေအများပြားထွက်တဲ့နိုင်ငံတစ်နိုင်ငံပါဆရာ။ဒါဒီလိုနိုင်ငံမျိုးမှာနေအောင်ကြီးစွန့်အင်ကိုတုံးဖို့ပေါ့နော်လိုအပ်နေသလားအဲ့ရာလေးဆရာနည်းနည်းပြောပြပေးပါ
။လိုအပ်တာပေါ့ဆိုတော့ကျွန်တော်တို့ဟောပြီးဓာတ်ငွေတွေထွက်တယ်ရေလျှက်စစ်တွေထုတ်တယ်ဒါမဲ့လေဒီလျှက်စစ်မီးကအများစုရွာတွေစီကိုမရောက်နိုင်သေးဘူး။တကယ်လို့ line တွေဆွဲမယ်ဆိုရင်လည်းအများကြီးကြောက်မယ်။ခုံလုံးလုံးလည်းလျှက်စစ်တာကမထုတ်နိုင်ဘူး။အဲလျှက်စစ်တာကိုအများဆုံးရနိုင်ပဲနေရတော့အဲဒီဆိုလာများတွေကိုတုံးပြီးတော့အများဆုံးနဲ့ဈေးချိုဆုံးရနိုင်တဲ့နေမှုလို့ကျွန်တော်တုံးတင်တာပေါ့နော်။ဈေးလက်ဒေသတွေကရာဂိုင်းတော့အများစုကရွာတွေကလျှက်စစ်မီးမရှိဘူး။လင်းရောမရဖျောင်းနိုင်အောင်လည်းပြောပေါ့နော်။ထို့လိုလည်းဘူးလျှက်စစ်မရနိုင်ဘူးရှင်းလေတချို့မှာဂျန်နရေတာမိဆက်တီနဲ့ဖုံးပြီးတော့လျှက်စစ်ပြီးထိုးတာတော့ရှိရဲ့ဒါပေမဲ့မိဆက်သွားတာဓာတ်စီဘူးတွေဒီလေသေးမြင့်လာတဲ့အတွက်တို့တို့ဖောဒီတုံးဖို့အဆင်မပြေဘူးပေါ့နော်အဲ့လိုချိန်မှာဆိုလာပြားတွေကကြတော့သူပြင်တိူးပြန်လာတဲ့ဆိုလာပြားတွေကအရန်ကိုစည်သက်သွားတဲ့အတွက်တို့လိုလည်းကူတုံးလို့ရတယ်စည်သက်သွားနဲ့တုံးလို့ရတယ်
ဒီလိုမျိုးစွန့်ရင်တုံးဖို့အတွက်ဆိုလာပြားတွေကိုဟိုအဓိကတရုတ်ပြည်ကပဲယူတာလားဆရာမြန်မာနိုင်ငံမှာတော့မထုတ်နိုင်ဘူးလား
ဒီမှာထုတ်တယ်အစိုးရကထုတ်တာရှိတယ်နောက်ပြီးရတနာပုံကလီဘူကထုတ်တယ်လို့လည်းဆက်ယုံရှိတယ်လို့လည်းပြောတယ်ပေါ့နော်ဒါမဲ့လည်းလူတွေချားမှာတော့ဒါတွေအချက်ချင်းချင်းများရောက်တာမတွေ့ဘူးသူနဲ့ဆိုင်နဲ့စီမံကိန်းတွေမှာပဲတုံးဖို့ထုတ်ပုံရတယ
်ပုဂ္ဂလိကအနေနဲ့ရောဆရာ
ပုဂ္ဂလိကအနေနဲ့ပြောဆိုနေရပေမဲ့ကြံနေရမယ်လက်ရှိတော့ဟိုပုဂ္ဂလိကနဲ့ထုတ်တာမတွေ့သေးဘူးလောလောဆယ်ပုဂ္ဂလိကထုတ်တည်တိုင်းတရုတ်ပြည်လာတဲ့သူတော်ပြားရဲ့ဇင်းလုံးကိုပုံမှန်မှာထုတ်တဲ့ဆိုလာပြားကတော့ရှင်းလို့ရနိုင်မှာမထင်ဘူးပေါ့နော်အဲ့တော့အချို့များအရာတွက်ချေခိုင်မှုနည်းနေသေးလို့မထုတ်သေးကြဘူးလို့ပဲထင်တယ
်ဆရာလောလောဆယ်မှာချင်းရွာတွေအတွက်ပြည့်စစ်တဲ့အားရဖို့ဆိုလာပြားတွေကိုဘယ်လိုပုံစံနဲ့တုံးနေကြပါလဲဆရာ
သူချင်းနေတော့သူတို့ကတရုတ်ပြည်ထွက်တဲ့ဆိုလာရောက်ရဲ့ချူနယ်ဝယ်တယ်။ဝယ်ပြီးတော့အဲဆိုလာပြားကိုဈေးပေါ်တဲ့ဘက်တရီနဲ့ဓာတ်ရိုက်ပေါ့နော်။ဘာမှကွန်ထရိုးမရှိဘဲနဲ့ဆက်ပြီးတော့ပဲအားသွင်းပြီးအသုံးပြုကြတာတွေ့ရပေါ့နော်။အစိုးရကကူတန်တာကော်ပြီးတော့ဝယ်နေတာလည်းရှိတယ်။အဲ့ဒါတွေကတော့သူတို့ပေါ့နော်ဆိုလာပြားနဲ့ဘက်တရီတွေမဟုတ်ဘူး။ကွန်ထရိုလာတို့တခြားလက်စစ်ဘီလိုတွေပိုင်းမှာတွဲပြီးပါတာပေါ့နော်။နည်းနည်းစနစ်ဖို့ကြတော့
အခုလောလောဆယ်တော့ပြည်ရင်းကလည်းတိတ်မထုံနိုင်သေးဘူးပုဂ္ဂလိကလည်းလောလောလာလာမရှိသေးဘူးဆိုတော့ဒီတရုတ်ပြည်ဖြစ်ပစ္စည်းတွေပဲတုံးနေတယ်ဆိုရင်အန်ဒီရရှိနိုင်တဲ့ပြဿနာလေးများဘာတွေ့ရပါလဲ
ကျွန်တော်တို့ကြားတာတော့သူတို့အန်ဒရက်ဆိုရဲပေါ့နော်သူတို့ရဲ့အကြည့်တွေးရမကောင်းတဲ့အတွက်နှစ်20ဆယ်ဆယ်ကြာကြီးသွားမဲ့နေရာမှာသူတို့ကအချိန်တူတူနဲ့ဟိုတက်တန်းကုန်သွားတာမျိုးရှိတယ်လို့ထုတ်ပေးတယ်လက်စစ်တအားအချိန်တူတူနဲ့ကြာသွားတာမျိုးလည်းရှိတယ်ပေါ့နော်ဟုတ်တယ်ကြာတော့လောက daily 11 newspaper မှာတူပြလာရဆိုလာပြရရနေ interference ထုတ်ပြရဆိုပြောနေကြတော့ရှိရပေါ့နော် interference block ထွက်တယ်ဘာဘလို့ interference ထွက်တယ်ဆိုတော့ခေချာချာရေးထားတာမျိုးတော့မရှိသေးဘူ
း interference ဘာတွေဖြစ်နိုင်ပါလဲဆရာနည်းနည်းရှင်းပြပေးပါအ
ဓိကတော့သူက radiation interference တော့မဟုတ်ဘူးဒါပေမဲ့အတန်ပေါ့နော်ဟိုဘေးမှာဟို radio တော့ထားလို့ရှိရင်အတန်နဲ့နောက်ဆက်တာမျိုးပေါ့နော်ဒါတွေကဆိုလာပြမှာနေမဟုတ်ဘူးကျွန်တော်အိမ်မှာတုံးနေတဲ့အင်ဗတ်တာတို့
ဟိုတခြားလက်ရှိပစ္စည်းကလည်းဒီ interview slot ထွက်လိမ့်ရှိတာပဲဗောနော်
တရုတ်ပြည်ကပစ္စည်းရဲ့အရေးသွေးတိတ်မရှိဘူးဆိုတော့အရေးသွေးရှိအောင်ထိန်းတာတွေမြန်မာနိုင်ငံထဲမှာဘာတွေလုပ်နေတာတွေ့ပါလဲဆရာ
ကျွန်တော်တို့တွေ့နေရတော့သူတို့တရုတ်ပြည်လာတဲ့ပစ္စည်းတွေကအရေးသွေးအနိုင်တွေဝယ်ဝင်နေဥပမာဟိုမီးကျိုးဆိုရင်မီးကျိုးထဲမှာရှိတဲ့ဒီ material မမောင်းဘောတော့ copper ဆိုရင်လည်းဟိုဇာ copper ဆီတို့ညမှာတို့မယ်နောက်ပြီးလိုတဲ့ကျိုးရဲ့အယူအဆပေးတာလည်းရှိတယ်နောက်ပြီးဆက်တဲ့အခါမှာလည်းတို့ကဒီတူပြီးဆက်တာတွေမျိုးတွေ့တာပေါ့နော်အဲကျွန်တော်တို့စီမှာတော့အဲ့ဒါကြီးလာလို့ရှိရင် connection တွေဝင်ပြန်ပြီးပြန်လာမျိုးရှိတယ်ပေါ့နော်လူအန်ဒရယ်ဖြစ်တာနဲ့ပစ္စည်းယူသိမကောင်းလို့စောစီစီပြက်ပြီးလွန့်ပြရတာမျိုးပဲပို့ပြီးကျွန်တော်တို့တွေ့ရတယ်ပေါ့
ဘာတွေသတိထားတဲ့မှာလဲဆန်လျှက်စစ်ပစ္စည်းသုံးဆွဲတာနဲ့ပတ်သက်ပြီးတော့လေ
အဓိကတော့ဒီလုံခြုံမှုပေါ့နော်သုံးတဲ့ပစ္စည်းတွေမှာ isolation ပေါ့နော်ဒီပြန်နေပြီးတော့ဒါတွေကွာနေတာတော့ဖြစ်နေလို့ရှိရင်ဒီမီဒီယိုပေါ်မှာ data လိုက်ပါဘောเนาะနောက်တစ်ချက်ကယူဆာကောင်းတဲ့ပစ္စည်းကိုပဲပို့ပြီးတော့သုံးနေတာပေါ့ကျွန်တော်စီမှာတော့ standard delivery မရှိဘူး regulation မရှိတော့တွေ့ရတာပဲရောပြီးသုံးနေကြတာပေါ့เนาะ black box တွေဆိုရင်အမျိုးမျိုးပဲဒီမှာသုံးနေကြအားလုံးလက်ခံရသဘောဖြစ်နေတာဆိုတော့အဲ့ဒါအဓိကဒီမှာတော့ regulatory body မရှိတဲ့အတွက်ကျွန်တော်စီမှာဘာမှတသက်မမအစဉ်အဆက်ရေးသုံးနိုင်ဘူးကန့်တာတာမျိုးမရှိတဲ့အတွက်ပြည်သူလိုပဲသုံးနေကြတာပေါ့เนาะကျွန်တော်တို့ကလောဟာရေးသွေးကောင်းတဲ့ပစ္စည်းတွေကိုတင်သွင်းပြီးတော့ဆိုလာပန်နယ်အစားပြီးတော့ဒီနောက်သူ့ကိုကွန်ထရိုးလုပ်တဲ့ recharge controller ရှိမယ်နောက်ပြီး battery ရှိမယ် inverter ရှိမယ်ဒါတွေအလုံးအတူတူကြီးရရေးသွေးကောင်းမြင်နေဖို့လိုတာပေါ့နော
်ဆက်မှု engineer ဦးသိမ်းမော်ရဲ့ပြောကြားချက်လည်းပဲဒီတရင်ဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတကြနဲ့ညနဲ့စနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေအခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အစအဆုံးကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ကြပါတယ်။မနက်ဖန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာကန္တာတွေကိုပြန်ပြီးတော့နားဆင်နိုင်ကြပါတယ်။လိုင်းဒိုမီတာ32 40 48နဲ့50တို့ကနေဖမ်းယူနိုင်ပါတယ်ရှင်။အခုတောက်ကြနေ့ညပဲအစီအစဉ်အဆုံးမတက်ခင်မှာတကိနိုင်ငံတကာသတင်းအချက်ချုပ်ကိုကိုငိမ့်ချန်းကကြီးညာပေးပါအောင်မယ်ရှင်။
American ပြည်ထောင်စု Missouri ပြည်နယ်မှာလက်နက်မဲ့ဆဲကျော်သက်လူမဲတအူးကိုပြစ်တက်ခဲ့တဲ့ရဲအယာရှိ Derek Wilson ရဲ့အမိကိုထုတ်ပြန်လိုက်ပါတယ်။တပ်ဖြစ်ဖို့ချင်းချောက်တာတွေဖြစ်လာမှာဆိုတဲ့အတွက်အစာအုပ်ပိုင်းမှာဒီနာမည်ကိုထုတ်ဖော်ဖို့ညှင်းဆိုပြီးတဲ့နောက်ပိုင်းမှာအခုလိုထုတ်ပြန်ခဲ့တာပါ။ပါကစ္စတန်နိုင်ငံ Gujarawala မြို့မှာအစိုးရစန့်ကျင်ရေးဆန္ဒပြချီတက်ပွဲတွေကိုဦးဆောင်လာတဲ့အတိုက်ခံခေါင်းဆောင် Imran Khan ရဲ့ကားတနက်နေ့အပြစ်ခံရပြီးအပြန်အလှန်တိုက်ခိုက်မှုတွေဒီနေ့မှဖြစ်ခဲ့ပါတယ်။ကားကိုကြီးစံထိမှန်ခဲ့ပေမဲ့ခေါင်းဆောင်တန်းရမရခဲ့ပါဘူးလို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။စစ်တမ်းခံနေရတဲ့ယူကရိန်းအရှေ့ပိုင်းဒေသအတွက်လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေတယ်ဆောင်လာပါတယ်လို့ရုရှားအစိုးရကပြောဆိုထားတဲ့ရုရှားကုန်တင်ရင်တန်းကိုစတင်စစ်ဆေးနေပြီလို့ယူကရိန်းအရာရှိတွေကပြောပါတယ်။လက်တလောအရေးနှိမ့်နေတဲ့ရုရှားလိုလားသူယူကရိန်းခွဲထွက်ရေးသဘုံတွေကိုလက်နက်ပြန်လည်တပ်ဆင်ပေးဖို့ဒါမှမဟုတ်လဲယူကရိန်းနိုင်ငံတွင်လျှို့ဝှက်တိုက်ခိုက်ရေးတွေလုပ်ဖို့ရုရှားတို့ကဒီရင်တန်းကိုအသုံးပြုနိုင်နေဆိုပြီးယူကရိန်းအစိုးရကစိုးရိမ်နေတာဖြစ်ပါတယ်။အနောက်အာဖရိကဒေသမှာ Ebola virus ဟာအကူအညီပေးရေးလုပ်သားတွေလှုပ်ဆောင်နိုင်တာထက်ပိုပြီးမြန်မြန်ဆန်ဆန်ပြန့်နှံ့နေတယ်လို့နိုင်ငံတကာဆေးကုသရေးအဖွဲ့ကြီးကပြောပါတယ်။တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့ပုပ်ရဟန်းမင်းကြီး Francis ကထောင်ပေါင်းများစွာသောလူငယ်တွေကိုပြောတဲ့သူ့ရဲ့မိန့်ခွန်းထဲမှာပစ္စည်းဥစ္စာနောက်ကိုမလိုက်ဖို့နဲ့စင်းရဲသားတွေကိုမွေးတည်နေအောင်လုပ်ထားတဲ့လူမဆန်တဲ့စီးပွားရေးစနစ်ကိုဆန့်ကျင်ဖို့တိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံမှာအစွန်းရောက် Islamic စစ်သွေးကြွတွေကိုတိုက်ဖို့အတွက်ကက်လူမျိုးစုတွေကိုလက်နက်တပ်ဆင်ပေးမယ်ကိစ္စဆွေးနွေးပြီးညီညီညွတ်ညွတ်တစုတစည်းနဲ့တုံ့ပြန်ဖို့အတွက်ဥရောပသမဂ္ဂနိုင်ငံကြီးဝန်ကြီးတွေဟာဒီကနေ့မှအရေးပေါ်စည်းဝေးခဲ့ကြပါတယ်။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုငိမ့်ချန်းကြီးညာပေးသွားတာပါဒီနေ့ညအစီအစဉ်ထုတ်လွှင့်ရင်မှုကကိုအောင်လွင်ဦးနဲ့နတ်လောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်ကျမကတော့ခွာညိုပါရှင် ဗီယိုအမေရိကန်တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16925တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.